Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA American တန်ကနေ2023ခုနှစ်ဇူလိုင်လ3ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00ထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio အသံလွှင့်အစီအစဉ်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 9393ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်မှုကကျမစုမမ
။မင်္ဂလာညချမ်းမှာတော်တာရှင်များရှင်ကျမခင်လေးပါ။ဒီညအတွက်ထိတ်တန့်ရောက်တဲ့သတင်းတွေကိုမဆုမုံနဲ့အတူပြပြပေးသွားမှာပါ။ဒီညအတွက်ထူးခြားတဲ့သတင်းတွေကတော့ယူကရိန်းတပ်တွေကနယ်မြေပေါင်း38စတူယန်ကီလိုမီတာကိုပြန်လည်သိမ်းပိုက်နိုင်ခဲ့ပါတယ်။တနင်္ဂနွေနေ့ညကဖြစ်တဲ့ပြင်သစ်အထီးကရုံးမှာအသက်24နှစ်အရွယ်မိသက်သမားတို့တည်ဆုံသွားခဲ့ပါတယ်။ဘာဘီရုပ်ရှင်ဇာတ်လမ်းကိုဗီယက်နမ်နိုင်ငံမှာဖြန့်ဝေပင်ပိတ်လိုက်ပါတယ်ဆိုတဲ့သတင်းတွေပါဝင်ထိတ်တန့်ရောက်သတင်းတွေကိုပြပြပေးသွားမှာပါရှင်
။ဟုတ်ကဲ့ပါရှင်။ဒီညမှာသောရရှင်တွေကိုတင်ဆက်ပေးမယ်။နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ကချင်လူမျိုးရေးတက်မတော် KIA ဌာနချုပ်လိုက်စားအဝင်ဝိုင်းမော်မြို့နယ်နမ်ဆန်ရံရွာနီးမှာတော့ဒီကနေ့မနက်အစောပိုင်းတုန်းကစစ်ကောင်စီတပ်နဲ့ KIA တို့ကြားမှာတိုက်ပွဲအပြင်းထန်ဖြစ်ပွားခဲ့ပါတယ်
။ဒီမှာလေခွဲကြောကြောကနေတိုက်ပွဲဖြစ်တာစင်နာရီနောက်ချစ်မချက်သေးဘူးကွာ။ရွာသားတွေကအထုလိုက်တာဘက်ကကြားဆောင်တဲ့သူကဟိုတောင်းချက်အဆက်ဘက်က
ကချင်ဘက်ကစီရေးသတင်းနဲ့အတူကရင်ပြည်နယ်ဘက်ကစီရေးအခြေအနေနောက်မန္တလေးတိုင်းမြင်းကြံတောင်မှာနိုင်ငံရေးကျင်းသားတွေဆူဆူဝါဝါနှိမ့်ဆက်ညှင်းပန်းခံရတဲ့အခြေအနေစတဲ့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေဖြစ်တဲ့စီးပွားရေးကဏ္ဍနဲ့လူမှုရွှေခင်းအစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုကျွန်မစုမုံနဲ့အတူမက်ခင်လေးတို့တင်ပြပေးပါမယ်ရှင
်။ယူကရိန်းတပ်တွေဟာလွန်ခဲ့တဲ့သတင်းတစ်ပတ်အတွင်းနိုင်ငံရဲ့အရှေ့ပိုင်းနဲ့တောင်ပိုင်းကနယ်မြေပေါင်း38စတူယန်ကီလိုမီတာကိုပြန်လည်သိမ်းပိုက်နိုင်ခဲ့တယ်လို့ဒီနေ့ပဲပြောလိုက်ပါတယ်။ရုရှားနဲ့တိုက်ပွဲတွေပြင်းထန်နေချိန်မှာယူကရိန်းတပ်တွေဟာအရှေ့ဘက်ရှိဘမောက်ဒေသကိုဆက်ပြီးချီတက်နိုင်ခဲ့တယ်လို့ဒုတိယကာကွယ်ရေးဝန်ကြီးဟန်နာမာလီယာက Telegram မှာပြောထားပါတယ်။နိုင်ငံတောင်ပိုင်းမှာအောင်ပွဲတွေအများအပြားရခဲ့တယ်လို့ပြီးခဲ့တဲ့သတင်းပတ်ထဲမှာလည်း28စတူယန်ကီလိုမီတာပြန်လည်သိမ်းယူနိုင်ခဲ့တယ်လို့လည်းဝန်ကြီးမာလီယာကပြောပါတယ်။ယူကရိန်းစစ်တပ်ဟာမာလီတိုပိုနဲ့ဘဒီယန်စ်ဒေတာတွေကိုလည်းဆက်လက်ထိုးစစ်ဆင်နေတယ်လို့သူကပြောပါတယ်။2022ခုနှစ်ဖေဖော်ဝါရီလမှာယူကရိန်းကိုရုရှားကစတင်ကျူးကျော်လာကြတဲ့ကရုရှားသိမ်းပိုက်ထားတဲ့နယ်မြေတွေကိုပြန်လည်ရယူဖို့အတွက်ယူကရိန်းကဇွန်လအစောပိုင်းကတည်းကတံပြန်ထိုးစစ်ရဲ့စတင်ခဲ့တာလည်းဖြစ်ပါတယ်။ရုရှားကျူးကျော်မှုနဲ့ရင်ဆိုင်နေရတဲ့ယူကရိန်းအတွက်နိုင်ငံတကာမဟာမိတ်တွေရဲ့ညီညွတ်မှုခိုင်မာအားကောင်းစေဖို့ရည်ရွယ်ချက်နဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းမကြာခင်မှာပဲဥရောပ3နိုင်ငံကိုခရီးထွက်ဖို့စီစဉ်ထားပါတယ်ရှင်။
အစ္စရေးတို့သိမ်းပိုက်ထားတဲ့အနောက်ဘက်ကမ်းမှာတော့တနင်္လာနေ့ကအစ္စရေးတပ်တွေရဲ့ဝင်ရောက်စီးနင်းမှုတစ်ခုအတွင်းမှာအနည်းဆုံးလူ၈ယောက်သေဆုံးခဲ့တယ်လို့ပါလက်စတိုင်းကျမ်းမာရေးရာရှိတွေကပြောပါရတယ်။စစ်သွေးကြွတွေစီမံကွက်ခဲနေတယ်ဆိုတဲ့နေရာတစ်ခုဖြစ်တဲ့ဂျင်းနင်းဒုက္ခသည်စခန်းကိုအစ္စရေးစစ်တပ်ကဒီကနေ့ဝင်ရောက်စီးနင်းတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဒီစစ်စင်ရေးမှာတော့အစ္စရေးတို့က drone တွေကိုအသုံးပြုခဲ့ပါတယ်။စစ်သွေးကြွတွေစီကနေလက်နက်နဲ့ခရမ်းတွေကိုသိမ်းယူရခဲ့တယ်လို့အစ္စရေးစစ်တပ်ပြောခွင့်ရဒုတိယဗိုလ်မှူးကြီး Richard Head ကပြောပါအစ္စရေးတပ်တွေကနယ်မြေသိမ်းမှုမယူရဘဲနဲ့ပြစ်မှတ်တချို့ကိုပဲဥတီတိုက်ခိုက်တာလို့လည်းဆိုပါတယ်။အစ္စရေးကအခုလိုဝင်ရောက်စီးနင်းတိုက်ခိုက်မှုတွေကိုပုံမှန်ပြုလုပ်နေတာဖြစ်ပါတယ်။ပြီးခဲ့တဲ့လတုန်းကလည်းအဲ့ဒီဒေသတစ်ဝိုက်စီးနင်းတိုက်ခိုက်မှုကြောင့်ပါလက်စတိုင်း9ဦးသေဆုံးခဲ့ရပါတယ်။အခုလိုမျိုးနှစ်ဖက်တင်းမာမှုတွေပိုများစေတဲ့တစ်ဖက်သက်လုပ်ရက်တွေကိုရှောင်ကျဉ်ဖို့နဲ့ထိန်းသိမ်းလှုပ်ဆောင်ကြဖို့ကိုအစ္စရေးနဲ့ပါလက်စတိုင်းကိုပြီးခဲ့တဲ့သတင်းပတ်တုန်းကကုလသမဂ္ဂလုံခြုံရေးကောင်စီကတောင်းဆိုခဲ့ပါတယ်ရှင်
။ပြင်သစ်နိုင်ငံမှာစေကျော်သက်အရွယ်အာရက်လူငယ်တဦးရဲတပ်ချက်ရဲ့လက်ချက်နဲ့တည်ဆုံးခဲ့တဲ့အပေါ်မကြေနပ်မှုကြောင့်အတီကယုံနေဆက်လက်ဖြစ်ပွားနေချိန်မှာပဲမြို့တော်ပါရီရဲ့မြောက်ဘက်မြေအောက်ကားဂိုရောင်မှာမီးလောင်နေတဲ့ကားတွေကိုမီးငြှိမ်းတပ်ဖို့ကြိုးပမ်းရင်းတနင်္ဂနွေနေ့ညကအသက်24နှစ်အရွယ်မီးသက်သမားတဦးတည်ဆုံးသွားခဲ့ပါတယ်။တနင်္ဂနွေနေ့ညကဖြစ်ခဲ့တဲ့နိုင်ငံအနှံ့ကအတီကယုံနေအတွင်းလူပေါင်း150ကျော်ကိုရဲတပ်ဖွဲ့ကဖမ်းဆီးခဲ့တဲ့အကြောင်းအာဏာပိုင်တွေကပြောခဲ့ပြီးမယ်ဒါဟာဆိုရင်ပြီးခဲ့တဲ့ရက်တွေကထက်အရေးအတွက်လျော့နေသွားခဲ့တာပါ Algeria နဲ့ Morocco မိဘတွေကမွေးဖွားခဲ့တဲ့စဲကျော်တက်ရွယ်လူငယ်နာဟေဟာကားမောင်းလာစဉ်မှာရဲတပ်ဖွဲ့ကတားဆီးစစ်ဆေးရင်ပြစ်ခတ်ခဲ့တဲ့အတွက်ကြောင့်တိတ်ဆုံးလာဖြစ်ပါတယ်တေဆုံးသူလူငယ်အဖွားဖြစ်သူကတော့စူပူမှုတွေအဆုံးသတ်ဖို့ပြင်သစ်ရုတ်တံလိုက် BFN TV ကနေတနင်္ဂနွေနေ့ကတောင်းပန်ခဲ့ပါတယ်။တ တနင်္ဂနွေနေ့နနက်ကလည်းပါရီမြို့စင်ချေဘုံရှိလာအီလီရိုစ်မြို့ရဲ့မြို့တော်ဝင် Vincent Champion ရဲ့အိမ်ထဲကိုဆန္ဒပြသူတွေဟာကားတစ်စီးနဲ့ဝင်တိုက်ပြီးကားကိုမီးရှို့ဖို့ကြိုးစားခဲ့တဲ့အတွက်မြို့တော်ဝင်ရဲ့ဇနီးနဲ့ကလေးတဦးတန်ရာရခဲ့ပါတယ်6ရက်ကြာဆန္ဒပြပွဲတွေအတွင်းဆန္ဒပြသူတွေကမြို့တော်ခန်းမတွေရဲ့ရဲစခန်းတွေနဲ့စာတင်ကျောင်းတွေကိုပိတ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့မော်တော်ကားတွေကိုမီးရှို့ဖျက်ဆီးကာစတိုးဆိုင်တွေကိုလည်းလူရက်ခဲ့ကြပါတယ်။ပြင်သစ်ပြည်ထရေးဝန်ကြီးဌာနကစနေနေ့ညကလူပေါင်း819ဦးကိုဖမ်းဆီးခဲ့ပြီးရခိုင်ညကတော့1312ဦးနဲ့ကြာသပတေးနေ့ညမှာတော့895ဦးပေါ့ရော့ကျသွားတယ်လို့လည်းပြောပါတယ်ရှင်။
ဆမ်မူအင်အားကြီးနိုင်ငံတွေကအစိုးရတွေပေါ်မှာယုံကြည်အားထားမှုတွေနဲ့ပတ်သက်လို့လူမှုသဘောထားစစ်တမ်းကောက်ယူရမှာတော့အမေရိကန်ပြည်ထောင်စုနဲ့ဗြိတိန်နိုင်ငံတို့ကအနိုင်ဆုံးအဆင့်မှာရှိနေတာကိုတွေ့ရပါတယ်။ Gallup စစ်တမ်းအရလေ့လာချက်အရဆိုရင်2022ခုနှစ်ထဲမှာအမေရိကန်ပြည်ထောင်စုမှာစစ်တမ်းကောက်ယူခဲ့တဲ့အရွယ်ရောက်သူတွေရဲ့31%နှုန်းကပဲအစိုးရကိုယုံကြည်အားထားကြောင်းသဘောထားပေးခဲ့ကြပြီးတော့ဗြိတိန်မှာတော့33%နှုန်းသာရှိပါတယ်။ဆမ်မူအင်အားကြီး9နိုင်ငံ G7 အဖွဲ့ဝင်နိုင်ငံတွေထဲမှာဂျာမနီနိုင်ငံမှာတော့68%နှုန်းကအစိုးရကိုယုံကြည်ကြောင်းသဘောထားပေးခဲ့ကြပြီးတော့ထိတ်ဆုံးနေရာမှာရှိနေတာပါ။အမေရိကန်နဲ့ဗြိတိန်နိုင်ငံတွေရဲ့အခြေအနေက2006ခုနှစ်ကနေရှင်လိုက်တယ်ဆိုရင်တိတိတတ်တာကွာခြားနေတယ်လို့စစ်တမ်းကဖော်ပြပါတယ်2006ခုနှစ်တုန်းကအလားတူစစ်တမ်းကောက်ခဲ့တဲ့အချိန်တုန်းကတော့အစိုးရတွေပေါ်မှာယုံကြည်မှုကအမေရိကန်ပြည်ထောင်စုက56%ရှိပြီးထိတ်ဆုံးမှရှိခဲ့ပါတယ်ဗြိတိန်ကတော့49%ရှိခဲ့ပါတယ်ဂျာမနီကတော့အနိုင်ဆုံးအဆင့်မှရှိခဲ့ပါတယ်ရှင်
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းတိုမီတာ32 kHz 9303ညနဲ့9383ညလိုင်းတိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505အနေနဲ့ထိုးလင့်ပေးနေပါတယ်ခင်ဗျာ
တင်းလာညာ VOA ရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်အမေရိကန်ဗန်နာရေးဝန်ကြီးဂျဲနက်ယယ်လန်ဟာနှစ်နိုင်ငံကြားတင်းမာနေတဲ့ဆက်ဆံရေးကိုဖြည့်ရှင်းဖို့အတွက်ကြိုးပမ်းမှုတစ်ခုအဖြစ်တရုတ်အကြီးတန်းအရာရှိတွေနဲ့တွေ့ဆုံမှုအတွက်ကြာသပတေးနေ့မှာတရုတ်နိုင်ငံကိုတွားရောက်မှာဖြစ်ပါတယ်။ယယ်လန်ရဲ့ခီးစဉ်ဟာဇူလိုင်လ6ရက်နေ့ကနေ9ရက်နေ့ထိဖြစ်ပြီးဗန်နာရေးဖွံ့ဖြိုးတိုးတက်မှုနဲ့ကမ္ဘာမက်ခရိုစီးပွားရေးအပါအဝင်နှစ်နိုင်ငံကိစ္စရပ်တွေမှာဆက်သွယ်ရေးပုံမနှက်ဆိုင်စေဖို့အတွက်လှုပ်ဆောင်သွားမယ်လို့ဗန်နာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဘေကျင်းမှာနေစဉ်တွင်ဝန်ကြီးယယ်လန်ဟာတရုတ်ဘက်ကအရာရှိတွေနဲ့တွေ့ဆုံဆွေးနွေးကြမှာဖြစ်ပြီးကမ္ဘာအကြီးဆုံးစီးပွားရေးနှစ်နိုင်ငံအနေဖြင့်နှစ်နိုင်ငံဆက်ဆံရေးကိုတာဝန်ရှိစွာစီမံခန့်ခွဲရန်နဲ့စိုးရင်စရာနယ်ပယ်တွေနဲ့ပတ်သက်ပြီးဓာတ်ရိုက်ဆက်သွယ်ပြောဆိုကြဖို့အတွက်ကမ္ဘာလုံးဆိုင်ရာစိန်ခေါ်မှုတွေဖြည့်ရှင်းကြဖို့အတွက်ပါအတူတကွလက်တွဲလှုပ်ဆောင်ဖို့ဆွေးနွေးကြမှာဖြစ်တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ယယ်လန်ခီးစဉ်ဟာအမေရိကန်တရုတ်ဆက်ဆံရေးကိုပုံမတည်ငြိမ်စီရန်နဲ့သဘောထားကွဲလဲနေတဲ့နယ်ပယ်တွေမှာပြိပက္ခမဖြစ်စေဖို့အတွက်ဂရိကဝိပြုတဲ့အနေနဲ့ပြီးခဲ့တဲ့လကနိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်နဲ့တရုတ်သမ္မတရှီကျင်းပင်တို့ခီးစဉ်ပြီးမှတွားရောက်မဲ့ခီးစဉ်လည်းဖြစ်ပါရဲ့ရှင်
ရုရှားကြီးစားတပ်ဖွဲ့ပုံကံမှုရဲ့နောက်ပိုင်းမှာတော့ပထမဆုံးအကြိမ်ဖြစ်တဲ့ရုရှားသမ္မတဗလာဒီမီယာပူတင်ဟာတရုတ်နိုင်ငံအိန္ဒိယနိုင်ငံအပါအဝင်နိုင်ငံတကာညီလာခံတစ်ခုကိုတက်ရောက်မှာဖြစ်ပါတယ်။မနေ့ဖြန်မှာစတင်မဲ့ရှန်ဟိုင်းပူးပေါင်းဆောင်ရွက်ရေးအဖွဲ့ CSCO ရဲ့ထိပ်သီးညီလာခံမှာတော့ဗက်ကနာကြီးစားတက်ခေါင်းဆောင်ရဲ့ခိတ္တပုံကံမှုအပြီးအာနာကိုသူဆက်လက်ပြီးတော့မှထိန်းချုပ်ထားဆဲဖြစ်တဲ့ဆိုတာကိုသမ္မတပူတင်ပြသနိုင်မဲ့အခွင့်အလမ်းတစ်ခုဖြစ်နေလေအကဲခတ်တွေကခံမှန်းနေကြပါတယ်။အရှေ့အာရှနဲ့အိန္ဒိယသမုဒ္ဒရာမှာအနောက်မဟာမိတ်နိုင်ငံတွေရဲ့ဩဇာအရှိန်အဝါကိုတံပြန်မှုရည်ရွယ်ပြီးတော့လုံခြုံရေးဆိုင်ရာဆွေးနွေးပွဲကိုတရုတ်နဲ့ရုရှားတို့ပူးပေါင်းတည်ထောင်ထားတာဖြစ်ပါတယ်။ဒီနေ့ကတော့အိန္ဒိယကအင်ရှင်ဖြစ်နေခြင်းပါမှာဖြစ်ပါတယ်။ဒီဆွေးနွေးပွဲမှာရုရှားရဲ့ဩဇာအရှိန်အဝါလွှမ်းမိုးထားတဲ့အာရှလယ်ပိုင်းနိုင်ငံတွေဖြစ်တဲ့ကဇက်ကစ္စတန်၊ကာကီစစ်တန်၊တာကီဂျစ်စတန်နဲ့ဥဘကစ္စတန်နိုင်ငံတွေအပြင်ပါကစ္စတန်နိုင်ငံလည်းတက်ရောက်ဖို့ရှိပါတယ်။အီရန်နိုင်ငံကလည်းတရားဝင်ပူးပေါင်းပါဝင်လိမ့်မယ်လို့ခန့်မှန်းထားပါတယ်။မြန်မာနိုင်ငံကိုတော့ SCO အဖွဲ့မှဆွေးနွေးပတ်နိုင်ငံဖြစ်နေမေလထဲမှာပဲလက်ခံထားပါတယ်ရှင်
။အမေရိကန်ရုပ်ရှင်ထုတ်လုပ်ရေးကုမ္ပဏီတစ်ခုဖြစ်တဲ့ Warner Brothers ကထုတ်လုပ်လိုက်တဲ့ဘာဘီရုပ်ရှင်ဇာတ်လမ်းကိုဗီယက်နမ်နိုင်ငံမှာဖြန့်ဝေခွင့်ပိတ်လိုက်တဲ့အကြောင်းနိုင်ငံပိုင်မီဒီယာတွေကဒီနေ့ပဲဖော်ပြကြပါတယ်။တောင်တရုတ်ပင်လယ်ပြင်တွင်တရုတ်နိုင်ငံကတစ်ဖက်သက်တောင်းဆိုထားတဲ့ပိုင်နက်နေမျိုးကိုပြသထားတဲ့မြေပုံတစ်ခုပါတဲ့မြင်ကွင်းကိုဖော်ပြထားတဲ့အတွက်လို့လဲနိုင်ငံပိုင်မီဒီယာတွေမှာပြောဆိုထားပါတယ်။တောင်တရုတ်ပင်လယ်ကရေနံတိုက်တွေရှိရာနေမျိုးကိုဗီယက်နမ်ကပိုင်ဆိုင်ကြောင်းကြီးညာထားပြီးတရုတ်နိုင်ငံနဲ့အငင်းပွားနေတာပါ။တရုတ်နိုင်ငံနဲ့ပိုင်ဆိုင်မှုအငင်းပွားနေတဲ့နေရာကိုတရုတ်ဖော်ထားတဲ့ဘာဘီရုပ်ရှင်ဟာဗီယက်နမ်မှာနောက်ဆုံးပိတ်ပင်ခံရတဲ့ရုပ်ရှင်လည်းဖြစ်ပါတယ်။ 2019ခုနှစ်မှာလည်းဗီယက်နမ်အစိုးရကအမေရိကန်ပိုင် DreamWorks ကာတွန်းရုပ်ရှင်ထုတ်လုပ်ရေးကထုတ်လုပ်ခဲ့တဲ့ Abominable ကာတွန်းရုပ်ရှင်ကိုတားမြစ်ခဲ့တယ်လို့ Sony ကုမ္ပဏီကပြီးခဲ့တဲ့နှစ်ကထုတ်လုပ်ခဲ့တဲ့ Action Z က Uncharted ကိုလည်းအလားတူအကြောင်းပြချက်နဲ့ပိတ်ပင်ခဲ့ပါတယ်ရှင်
။ပြီးခဲ့တဲ့မေလမြန်မာနိုင်ငံရဲ့အနောက်ပိုင်းကိုတိုက်ခိုက်ခဲ့တဲ့အင်အားပြင်းဆိုင်ကလုန်းမိုခာမုန်တိုင်းကြောင့်ဘေးဒုက္ခရောက်ရတဲ့အထဲမှာတော့အမျိုးသမီးတွေနဲ့မိန်းကလေးတွေထောင်တောင်းချီပြီးတော့ပါဝင်ပါတယ်။အဲ့ဒီအထဲမှာတော့ကိုဝင်ဆောင်အမျိုးသမီးက2,800လောက်ပါဝင်တယ်လို့ကုလသမဂ္ဂလူဦးရေရန်ပုံငွေအဖွဲ့ UNFPA ကသတင်းဆောင်မတစ်ပုဒ်ကိုထုတ်ရေးသားထုတ်ပြန်ထားပါတယ်။မုန်တိုင်းကြောင့်အမျိုးသမီးနဲ့မိန်းကလေးငယ်တွေအတွက်ကျန်းမာရေးဆောင်ရှောက်ပေးနေတဲ့ဆေးရုံဆေးခန်းအဆောက်အဦတွေအများပြားထိခိုက်ပျက်စီးခဲ့တဲ့အကြောင်းကိုလည်းဒီ UNFPA ကအစောပိုင်းကလေးကပြောဆိုထားပါတယ်။အထူးသဖြင့်ကတော့ကိုဝင်ဆောင်အမျိုးသမီးတွေအတွက်ဖြစ်ပါတယ်။သူတို့ဘေးကင်းကင်းနဲ့မီးဖွားနိုင်မှုစိုးရင်ရတဲ့အခြေအနေနဲ့ပတ်မိုးကူညီဖို့အရေးပေါ်လိုအပ်နေတာတွေကိုစောင့်မားထပ်ပြီးတော့သတိပေးထားပါတယ်။မြန်မာနိုင်ငံတဝန်းမှာတော့ဆိုင်ကလုန်းမုန်တိုင်းမိုခာကြောင့်လူပေါင်း3,000-4,000လောက်ထိခိုက်မယ်လို့ခန့်မှန်းထားတဲ့ထဲမှာတော့ကိုဝင်ဆောင်နိုင်တဲ့အရွယ်အမျိုးသမီးနဲ့မိန်းကလေး4,300-2,000ပါဝင်တယ်လို့ခန့်မှန်းထားပါတယ်။ကိုဝင်ဆောင်ထားတဲ့အမျိုးသမီး2,800တဲက2,300လောက်ကတော့ပြီးခဲ့တဲ့လတွေမှာမွေးဖွားရမယ့်သူတွေဖြစ်ပါတယ်။သူတို့ဟာဘေးဒုက္ခအကြက်တဲနဲ့အခက်ခဲတွေကြားမှာမီးဖွားခဲ့ရတာကိုလည်းစောင့်မားဖော်ပြပါတယ်။ကုလသမဂ္ဂလူဦးရေရန်ပုံငွေအဖွဲ့ဟာမြန်မာနိုင်ငံတဝန်းမှာကိုဝင်ဆောင်အမျိုးသမီးတွေအတွက်မျိုးဆက်ပွားကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းတွေကိုမိဖက်အဖွဲ့အစည်းတွေနဲ့လက်တွဲပြီးတော့ပံ့ပိုးကူညီနေတဲ့အဖွဲ့ဖြစ်ပါတယ်ရှင်။ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူကျမဆုမွန်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တနင်္လာညရဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။အရင်ဆုံးတော့ကချင်ပြည်နယ်ဘက်ကစီးရဲအခြေအနေသတင်းကိုတင်ပြပေးမှာပါ။ကချင်လူမျိုးရေးတက်မတော် KIA ဌာနချုပ်လိုင်ဇာရဲ့အဝင်ဝိုင်းမော်မြို့နယ်နမ်ဆန်းရံရွာနီးမှာတော့ဒီကနေ့မနက်အစောပိုင်းတုန်းကစစ်ကောင်စီတပ်နဲ့ KIU တို့ကြားမှာတိုက်ပွဲတွေအပြင်းထန်ဖြစ်ပွားခဲ့ပါတယ်။ဒေသခံရွာသားတွေဟာဘေးလွတ်ရာတွေကိုတိမ်းရှောင်နေကြရပါတယ်။ KIA ဘက်ကတော့တိုက်ပွဲကနိုင်ဝက်လောက်ကြာပြီးတော့ဖြစ်ပွားပြီးတဲ့နောက်ပိုင်းမှာလက်နက်ကြီးတွေနဲ့ပစ်ခတ်တာရှိကြောင်းလက်တလုံးမှာစီးရဲတင်မာနေတဲ့အကြောင်းကိုပြောပြပါရစေ။ကချင်ပြည်နယ်အတွင်းကစီးရဲအခြေအနေတွေကိုကိုစံကျော်ကစူးစီးတင်ပြပေးထားပါရစေ
။ကချင်လူမျိုးရေးတပ်မတော် KIA ဌာနချုပ်လိုင်စာမျိုးနဲ့15မိုင်လောက်သာဝေးတဲ့ဗမော်မြစ်ကြီးနားကားလမ်းမပေါ်ကနတ်ဆန်ရဲရွာအနီးမှာဒီကနေ့မနက်အစောပိုင်းက KIA နဲ့စစ်ကောင်စီတပ်ဖွဲ့တွေကြားတိုက်ပွဲဖြစ်ပွားခဲ့တာပါ။ဒီတိုက်ပွဲကြောင့်ဒေသခံရွာသူရွာသားအတော်များများဘေးလွတ်ရာတိမ်းရှောင်ခဲ့ရတယ်လို့ဒေသခံတူဦးက VOA ကိုပြောပါတယ်။
ဒီမှာလေခွဲကြကြခါနဲ့အဲ့ကွက်ချစ်တာစင်နာရီတော့ချစ်မချတ်သေးဘူးကွာဂျွာသားတွေကအချို့လိုက်တာဘက်ကိုပြန်ဆောင်လာတချို့ကဟိုတောင်းချဲအရှက်ဘက်ကိုဆောင်နေလဲရှိတယ်အချို့ကတော့ဒီချင်းချားတောင်းပါနေကြတယ်ဟိုဂျွာသားတွေကတော့အဲ့ကွက်ချစ်လာပါအဲ့ဒါဆိုရင်ဆင်းနေနေတော့ကျွန်တော်ကတစ်ချက်ဖောက်တယ်တို့တစ်ခါနဲ့တို့ရတို့ကြောင်းဗလန်းဆချတာပါ
အရက်သားတွေထိခိုက်တာတော့မကြားသေးဘူးလို့လည်းပြောပါတယ်2011ခုနှစ်ကချင်တကြောပြန်စစ်ပွဲဖြစ်ပွားချိန်တုန်းကလည်းနန်းဆန့်ရွံတရွာလုံးနေရစွန့်ခွာတိမ်းရှောင်ခဲ့ကြရတာပါ2019ခုနှစ်လောက်မှမှစစ်ရှောင်စခန်းတွေမှာရောက်ရှိနေတဲ့မိသားစုတချို့နေရပြန်ခဲ့ကြတာဖြစ်ပါတယ်လက်တလောစီရေးအခြေအနေပြန်လည်တင်းမာနေတာနဲ့ပတ်သက်လို့တော့ KIA ရဲ့ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကအခုလိုပြောပြပါတယ
်အဲ့ဒီနမ်ဆာညာသူတို့ရဲ့တပ်ခန်းမှာစီအားစုနေတာတော့မပတ်တော့လို့ရှိပြီခင်ဗျာဘရဒီဘနေချာနိုင်အချိန်မှာသူတို့လည်းနည်းနည်းလှုပ်ရှားလာတဲ့ခါကျတော့ကျွန်တော်တို့နဲ့တိတိရင်ဆိုင်တက်ပေါ်ဖြစ်တာရှိပါတယ်သူတို့ဒီဘနေအားနိုင်အချိန်မှာဖြစ်ပါတယ်မိနစ်3ခန့်လောက်ပေါ့အဲ့ဒါနဲ့သူတို့လည်းပြန်နေနဲ့ပြန်ဆွတ်ပြီးမှအဲလက်နဲ့ချင်းနဲ့ပဲပြန်လာဖြစ်တာရှိပါတယ်အဲလိုချင်းနဲ့ပါကိုအကြောင်းတွေအကုန်လုံးပြန်ရွတ်သွားတာတော့မဟုတ်ပါဘူးအဲတည်ရဲ့ချင်းနဲ့ရောတည်မာတဲ့အနေအထားဖြစ်ပါတယ်ခလုံးလောက်ဆရာ
တိုက်ပွဲအတွင်းနှစ်ဖက်ထိခိုက်ကြဆုံတဲ့တဲ့တော့မသိရသေးကြောင်းလဲပြောပါတယ်ပြီးခဲ့တဲ့ဇွန်လ16ရက်နေ့ကလည်းနက်ဆန်ရံရွာမှာစစ်ကောင်စီတပ်နဲ့ KIA အကြားတိုက်ပွဲတစ်ကြိမ်ဖြစ်ပွားခဲ့ပါသေးတယ်နက်ဆန်ရံဘက်မှစီးရင်တင်းမာနေချိန်မှာပဲဝိုင်းမော်မြို့နယ်မြစ်ကြီးနားကန်ပိုက်တဲကားလန်းဘက်ကစတုံးဘက်မှလည်းမနေ့ကအထိတိုက်ပွဲတွေဖြစ်ပွားနေကြောင်းဘူမူကြီးနော်ဘူးကပြောပါတယ
်ကဲအဲ့ဘက်မှလည်းသူတို့ကစစ်ကြောင်းတွေထူထပ်တုံးပဲဖြစ်ပါတယ်ဟာမရပ်ကဲဘူးသူတို့ကမြင်းပြန်တော်မှလာတာပဲမနေ့ကညနေပိုင်းလောက်မှာဘုံကျတာဟုတ်ကဲ့အဲဒီနေ့တော့အဘကတိုက်ပွဲတရင်ကတော့မတက်သေးဘူးခင်ဗျာ
ဝိုင်းမော်မြို့နယ်စတုံးဒေသဘက်မှာဇွန်လ26ရက်နေ့ကစပြီးတိုက်ပွဲတွေဖြစ်ခဲ့တာပါဇွန်လ28ရက်နေ့မှာတော့မြစ်ကြီးနားမြို့ကိုဆွေးနွေးပွဲလာတဲ့တရုတ်စစ်ဘက်ကိုယ်စားလှယ်ရင်တန်းကိုစတုံးအနီးမှာ KIA ကပစ်ခတ်ခဲ့တယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ခဲ့ပါတယ် TIA ဘက်ကတော့အဲ့ဒီဒေသမှာတိုက်ပွဲရက်ဆက်ဖြစ်နေခဲ့ပြီးတရုတ်ကိုယ်စားလှယ်ယာဉ်တန်းကိုရွေချက်ရှိရှိပစ်ခတ်ခဲ့တာမျိုးမရှိခဲ့ကြောင်းတုံ့ပြန်ထားပါတယ်။လက်ရှိချိန်မှာတော့ဖာကန်မြို့နယ်မြစ်ကြီးနားတနိုင်းသွားတဲ့လီလိုလမ်းမပေါ်ကရှဒူးစုကျေးရွာဘက်မှာလည်း KIA နဲ့ဒေသခံပြည်သူစစ်တွေကြားမှာစီးရဲတင်းမာမှုတွေဆက်လက်ရှိနေပါတယ်ခင်ဗျာ။
ကချင်ပြည်နယ်ဘက်ကစီးရဲအခြေအနေကိုစံကြောပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကရင်ပြည်နယ်ဘက်ကစီးရဲအခြေအနေကိုလည်းတင်ပြပေးကြပါမယ်။စစ်ကောင်စီတပ်ဖွဲ့တွေနဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တို့ကြားမှာတိုက်ပွဲတွေပြင်းထန်နေတဲ့ကရင်ပြည်နယ်ကြာရင်စိတ်ကြီးမြို့နယ်မှာတော့စစ်ကောင်စီတပ်တွေကကျေးရွာတွေကိုလက်နက်ကြီးတွေနဲ့နေရောညပါပစ်ခတ်နေတဲ့အတွက်ဘေးလွရာကိုတိမ်းရှောင်ထွက်ပြေးနေကြရတယ်လို့ဒေသခံပြည်သူတွေကပြောပါတယ်။မနေ့ကညပိုင်းအထိလည်းလက်နက်ကြီးလက်နက်ငယ်တွေနဲ့လိုက်ပြီးတော့ပစ်ခတ်နေတာကြောင့်ကျေးရွာ900ထက်မနည်းကထောင်နဲ့ချီတဲ့ဒေသခံတွေဟာအသက်ဘေးလွရာကိုတိမ်းရှောင်နေကြရပါတယ်။သတင်းပေးပို့ချက်ကိုအခြေခံပြီးတော့မမ်းမြတစင်အောင်ပြောပြပေးပါမယ်
။ကရင်ပြည်နယ်ကျိုင်းစစ်ကြီးမြို့နယ်ကလေးတကုန်နိုင်ကြီးရွာအုပ်စုဘက်ကိုစစ်ကောင်စီကဒီရက်ပိုင်းစစ်ကြောင်းဇက်တိုက်ထိုးနေတယ်လို့ဒေသခံတွေကပြောပါရယ်။မနေ့ကညပိုင်းအထိလက်နက်ကြီးလက်နက်ငယ်တွေနဲ့ကြီးရွာတွေထဲမှာပစ်ခတ်နေတာကြောင့်ကြီးရွာ9ရွာထက်မနည်းကထောင်ထဲချီတဲ့ရွာသူရွာသားတွေဘေးလွတ်တိမ်းရှောင်နေကြရတယ်လို့စစ်ဘေးဒုက္ခသည်တွေကိုကူညီပေးနေသူတူက VV ကိုအခုလိုပြောပါရယ်။
ရွာပေါင်းခုနှစ်ရွာကဒေသခံလူထုတွေစပြီးတော့စစ်ပြီးတိမ်းရှောင်တာပေါ့စစ်ကောင်စီကစစ်ကြောင်းထိုးလာတယ်ပေါ့လေအဲဒီခဲတကုန်းတိုက်နေဧရိယာတကွင်းမှာပေါ့အဲဒါကြောင့်မို့စစ်ရှောင်တရားတော့ဒီလူရအတိတ်ကတော့တိမ်းရှောင်ကြတာပေါ့ခက်မှန်းလူကြီးထောင်ကျော်တာပေါ့ပြန့်ကျဲနေတော့ဒီကြတော့မရသေးပေါ့လေစင်ညာစစ်ကြောင်းနဲ့ထိုးလာတဲ့အပြင်မြေယုံညပါဒီမုံပြင်းနဲ့အပြင်အမြောက်တရင်ကနေပြီးတော့လေအဲဒီရွာဒီမှာလက်နက်ကြီးကျန်20မမတွေနဲ့နေတာလန်ထူတော့မြေယုံညဆိုတော့ဒေသခံလူထုတွေကဒီလူမငယ်ဘူးလေအေးရတိကျတိကျကျစီမှုရှိတာပေါ့လေညတော့လည်းလည်းဒီသူလည်းလည်းဒီကံချားရတဲ့ရမှာညတော့အနန္တထုံရမှာလည်းလည်းဒီတလုံးကြသေးတယ
်မွန်ကရင်နယ်ဆက်ဖြစ်တဲ့မွန်ပြည်နယ်မုလုံမြို့နယ်အဘိရွာမှာအခြေစိုက်တဲ့အမြောက်တက်318တရင်ကနေကရင်ပြည်နယ်ကျိုင်းစိတ်ကြီးမြို့နယ်ခလဲတကိုနိုင်ကြီးရွာအုပ်စုဘက်ကိုလှမ်းပစ်လာတာလို့သူကပြောပါတယ်ခလဲတကိုနိုင်ကြီးရွာအုပ်စုဟာအဘိကြီးရွာရဲ့တောင်ဘက်ချမ်းမှာရှိတာပါအခုလိုတိုက်ပွဲတွေကြောင့်ပြီးခဲ့တဲ့ဇွန်လ28ရက်နေ့ကစပြီးတော့ဒေသခံတွေအိုးအိမ်တွေကိုစွန့်ခွာထွက်ပြေးနေရပြီးစစ်ပီးဒုက္ခသည်တွေတနေ့တခြားပုံများလာတယ်လို့စစ်ရှောင်းတွေကိုအကူအညီပေးနေတဲ့သူတွေကပြောပါရယ်ဒဂွန်နိုင်ရွာကန်စစ်ပီးဒုက္ခသည်တူကတော့လက်နေတန်တွေကြားကနေပြီးတော့အသက်ဘေးလွတ်အောင်ထွက်ပြေးရတဲ့အကြောင်းကိုအခုလိုပြောပါရယ
်ဟိုညတာမူတို့အိမ်မှာပြန်အဲ့ဒါအလုံးငယ်စစပဲပြေးရတာသမီးမပြောနဲ့တောင်ပေါ်မှာလာပဲနေရလဲမတော့မသိဘူးအလုံးကြီးရတော့ဘယ်ကလာလဲတော့မသိဘူးအဲ့ဒီညအိမ်မှာနေတော့အိမ်မှာတညပြန်အဲ့ဒါအဲ့ဒီအလုံးသေးတွေလော်လိုက်တာမူတို့ပြေးလိုက်တာလူမထိတာနည်းနည်းပဲအခုတိတ်ဆက်ရမဟုတ်သေးတော့ပေါ့အဲ့ဒီပြေးတဲ့အချိန်မှာသနာတန်ကပလပလပလဆိုတော့မထိတာနည်းနည်းပဲလေဆက်ရမပြောနဲ့ဆက်လိုက်တာမြေတော့မချတကြပဲအဲ့ဒီည
ကရင်ပြည်နယ်ကျိုင်းစိတ်ကြီးမြို့နယ်မှာကရင်မျိုးသားလူမျိုးရေးတက်မတော် KNL ပါဝင်တဲ့ဒေသကာကွယ်ရေးပူးပေါင်းတပ်တွေနဲ့စစ်ကောင်စီကြားနှစ်ဖက်တိုက်ပွဲတွေနေ့စဉ်လိုလိုဖြစ်နေတာပါစစ်ကောင်စီတပ်တွေရှိတဲ့နေရာတိုင်းမှာတိုက်ပွဲတွေဖြစ်နေတယ်လို့စစ်ဘေးဒုက္ခသည်တွေကိုအကူအညီပေးနေသူတွေကပြောပါတယ်
နဖက်တပ်ပေါ်ရှိတယ်ကျန်ဆက်ကြီးမှာဆိုရင်ဆက်ကြီးမျိုးပေါ်မှာရောခလေတကွန်နာရေစခန်းမှာတကွန်နာရွာရေစခန်းမှာချီကော့ဒါရစီကောင်စီတပ်ဖွဲ့တွေနဲ့ရောဒီလိုနော်အနိုင်ကွင်းလူရှန်တောင်သုံးမမူမီနဲ့အမြောက်တအဲ့လိုပေါ့တိုက်ပွဲတွေကတနတ်တရားပေါ့တနေရာတည်းမဟုတ်အကောလုံးကပတ်ချလဲကြီးနေတာပေါ့စီကောင်စီရှိတဲ့နေရာအကောလုံးတိုင်းမှာတိုက်ပွဲရှိတာပေါ့မနေ့ကညကဖြစ်တယ
်ပြီးခဲ့တဲ့ဇန်နဝါရီလအစောပိုင်းတုန်းကကျိုင်းစိတ်ကြီးမြို့နယ်မှာနှစ်ဖက်တိုက်ပွဲပြင်းထန်ခဲ့ပြီးတော့စစ်ကောင်စီဘက်ကလက်နက်ကြီးပြင်လေကြောင်းကနေပါပစ်ခတ်တိုက်ခိုက်တာကြောင့်ဒေသခံအများစုအိုးအိမ်စွန့်ခွာပြီးတော့ဘေးလွရာထွက်ပြေးတိမ်းရှောင်နေကြတာပါတိုက်ပွဲအခြေအနေတည်ငြိမ်သွားရင်နေရပြန်လာလိုက်အခြေအနေတင်းမာရင်ပြန်ပြေးလိုက်နဲ့ဒေသခံတွေဟာမကြာခဏတိမ်းရှောင်နေကြရတာလည်းဖြစ်ပါတယ်ကျိုင်းစိတ်ကြီးမြို့နယ်မှာစီးရီးအခြေအနေတင်းမာတိုင်းအပိရွာအမြောက်တက်318တန်ရင်းကလက်နေကြီးတွေနဲ့မကြာခဏပစ်ခတ်တိုက်ခိုက်တာကြောင့်အမြောက်တက်နားမှာနေတဲ့အပိရွာကန်တွေနေမှမနေရဲပဲထွက်ပြေးနေရတယ်လို့လည်းရွာကန်တွေကပြောပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကကျိုင်းစိတ်ကြီးမြို့နယ်ဘက်ကိုရိခါပို့တဲ့စစ်ကောင်စီတပ်ဖွဲ့ဝင်တို့ပစ်တပ်ခံရပြီးတဲ့နောက်ပစ်ခတ်တိုက်ခိုက်မှုအခြေအနေတွေပိုဆိုးလာတယ်လို့အပိရွာကန်တို့က VOA ကိုပြောပါတယ်။လက်တလုံးမှာတော့ဘေးလွရာတိမ်းရှောင်နေရတဲ့စစ်ပီးဒုက္ခသည်တွေအတွက်စားရေးတောက်ရေးစီဝါစားတဲ့အကူအညီမျိုးစုံလိုအပ်နေတယ်လို့စစ်ရှောင်တွင်နဲ့သူတို့ကိုကူညီနေတဲ့သူတွေကပြောပါရဲ့ရှင်
မမရတဲ့စင်အောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့မြင်းချံထောင်တွင်းကသတင်းကိုတင်ပြပေးကြပါမယ်မန္တလေးတိုင်းမြင်းချံထောင်မှာနိုင်ငံရေးပုံမှန်နဲ့အကျဉ်းချခံရသူတူအကျဉ်းထောင်ထဲမှာမနေ့တုန်းကအသက်ဆုံးခဲ့ပါတယ်အစာအိမ်သွေးကြောပေါက်ပြီးတော့တေဆုံးတာလို့အာဏာပိုင်တွေကပြောပေမဲ့လို့တေဆုံးသူရဲ့အလောင်းမှာတော့ကြိုးတုပ်ခံထားရတဲ့အညိုမဲဒဏ်ရာတွေတွေ့ရတယ်လို့မိသားစုဝင်တွေနဲ့နှိဆက်သူကပြောပါတယ်မြင်းချံထောင်မှာနိုင်ငံရေးအကျဉ်းသားတွေဆိုးဆိုးရွားရွားနှိမ့်ဆက်ညှဉ်းပန်းခံရတဲ့အကြောင်းနိုင်ငံရေးကျင်းသားရေးဆောင်ရွက်ပေးနေသူတွေသတိပေးပြောဆိုနေတဲ့အချိန်မှာပဲမြင်းချံထောင်မှာအခုလိုနိုင်ငံရေးနဲ့အချင်းကျနေသူတည်ဆုံခဲ့ရတာပါမြင်းချံထောင်ဘက်ကအခြေအနေသတင်းပေးဖို့ချက်ကိုကိုဝင်းခံမောင်ပြောပြပေးပါမယ်ရှင
်မြင်းချံထောင်ထဲမှာနိုင်ငံရေးပုံမှန်905ကကြီးနဲ့အချင်းချခံရတဲ့မြင်းချံမြို့နယ်မကြီးစုကျေးရွာသားကိုစိန်ဝင်းဟာအချင်းထောင်ထဲမှာအစာအိမ်သွေးကြောပေါက်ပြီးတည်ဆုံသွားတယ်လို့ဇူလိုင်2ရက်နေ့နေ့လယ်ပိုင်းမှာရဲစခန်းကမိသားစုဝင်တွေကိုအကြောင်းကြားခဲ့ပါတယ်တေဆုံးသူကိုစိန်ဝင်းရဲ့ရုပ်အလောင်းကိုမိသားစုတွေထံပြန်ပေးမယ်လို့တာဝန်ရှိသူတွေကပြောခဲ့ပေမဲ့နောက်ပိုင်းမှာရုပ်အလောင်းကိုပြန်မပေးတော့ဘဲဇူလိုင်3ရက်နေ့မှာတော့စေးရုံရဲ့ရင်ခွဲရုံမှာမိသေချိုခဲ့တယ်လို့မိသားစုဝင်တွေနဲ့နှိဆက်သူတွေကပြောပါရတယ်။ကိုစိန်ဝင်းတေဆုံးချိန်ကိုစိန်ဝင်းရဲ့ခြေထောက်နဲ့လက်တွေမှာကျိုးတုပ်ထားတဲ့ဒဏ်ရာအညိုမဲတွေတွေ့ရှိရတယ်လို့မိသားစုနဲ့နှိဆက်သူတွေကအခုလိုပြောပါရတယ
်တော်ကြည့်ကြရတယ်ဟိုထုံးလို့အစားရတော့ထုံးမှလာထုံးရင်တော့9000လောက်ကုန်မယ်လို့ပြောမနေရတော့ရတယ်ထုံးမှဆိုပြီးတော့တွားထုံးကြတော့ဒီထုံးမခံတော့ဘူးထုံးမခံတော့ဘယ်နဲ့ဆေးရုံရင်ခွဲရုံကနေတူဝဲတယ်သူတို့ပြောတယ်ခြေောက်တွေလက်တွေအဲ့ဒီထိန်းတုံးခက်တာကျိုးတုပ်ထားရာကြီးလည်းရှိတယ်အသားကြီးတွေမဲချောင်းနေတာဘာကြီးမဲချောင်းဖောင်းပွန်အဲမိသားစုကတော်တော်ကိုစိတ်မကောင်းဖြစ်နေနောက်ပြီးတော့သူ့မှလည်းအင်းမြောက်ပြန်နေတယ်ရောလို့တော့သူတာမီ3ယောက်မင်္ဂလီ3ယောက်ပဲပြန်နေမှာပေါ့ကျောင်းအဲအဲ့လိုတော့သူရင်တော်ရသူတို့တော့မဟုတ်ဘူးကျောင်းအဲလီမျိုးပြန်နေပြီအကုန်လုံးတော့သူရင်တော
်ကိုစိန်ဝင်းဟာညီဖြစ်သူကိုစိန်တင်းနဲ့လဲလုံနေချင်းစစ်တပ်ကရောက်လာပြီးကိုစိန်ဝင်းတို့ညီကို2ယောက်အပါဝင်ကြေးရွာက9ဦးထက်မနည်းဖမ်းဆီးခေါ်ဆောင်သွားခဲ့ပြီးနိုင်ငံရေးပုံမှန်905တက်ခံခဲ့ရတာဖြစ်ပါတယ်အဲ့နောက်တရားရုံးကထောင်ထဲ3နှစ်ပြစ်ဒဏ်ချမှတ်ခဲ့ပြီးတဲ့နောက်တနေ့ကြော်ကြမှာပဲအခုလိုထောင်ထဲမှာတည်ဆုံးခဲ့တာဖြစ်ပါတယ်ကိုစိန်ဝင်းဟာတာမန်လေသမားတူသာဖြစ်ပြီးစစ်တပ်ကဖမ်းဆီးခေါ်ဆောင်သွားပြီးတဲ့နောက်နိုင်ငံရေးပုံမှန်တက်ထောင်ချခံရတာဖြစ်ပြီးနောက်ဆုံးထောင်ဝင်စာသွားတွေ့ချိန်မှာလဲကျမ်းမာတဲ့ပုံစံရှိတယ်လို့မိသားစုဝင်တွေနဲ့ဒီဆက်သူတွေကပြောပါတယ်မြင်းကျန်ထောင်အတွင်းမှာနိုင်ငံရေးအကျဉ်းသားတွေပေါ်ဖိနှိပ်ညှဉ်းပန်းနှိပ်စက်မှုတွေဟာပြီးခဲ့တဲ့လပိုင်းရက်ပိုင်းတွေအတွင်းစိုးစိုးဝါးဝါးဆက်ရှိနေခဲ့တယ်လို့နိုင်ငံရေးအကျဉ်းသားအရေးဆောင်ရွက်နေသူတွေကတတိပေးပြောဆိုနေနေမှာပဲအခုလိုတည်ဆုံသွားတာဖြစ်ပါတယ်စစ်ကောင်စီကိုလက်နက်ကင်တော်လှန်နေတဲ့ PDF တွေနဲ့ဆက်သွယ်တယ်ဆိုတဲ့အကြောင်းပြချက်နဲ့ပြီးခဲ့တဲ့မေလ21ရက်နေ့ကပဲမြင်းကျန်ထောင်တွင်းကနိုင်ငံရေးအကျဉ်းသား73ဦးခေါ်ထုတ်ခံခဲ့ရပြီးစိုးစိုးဝါးဝါးနှိမ့်ဆက်ညှဉ်းပန်းခံခဲ့ရတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက်အဖွဲ့ဝင်တို့ကမနေ့ဇူလိုင်လ2ရက်နေ့ကကျင်းပတဲ့ online သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်
ခေါ်တော့ခွဲသွားတဲ့လူတွေကိုကျွန်တော်တို့ဒီမေလ29ရက်နေ့မှာပြန်ပို့တယ်ဗျာပြန်ပို့တဲ့အခါမှာလည်းကျွန်တော်တို့မျက်မြင်သက်တွေရပြောပြချက်ရကျွန်တော်တို့ဒီတဦးချင်းစီကိုပေါ့နော်ကျွန်တော်တို့ဒီမှာရှိရအကျဉ်းသားတွေကထမ်းပြီးမှကိုတင်လာတဲ့အနေအထားဖြစ်ပါတယ်ဗျာပြီးတော့အမှရှိနေတဲ့ကျွန်တော်မျက်မြင်သက်တွေနောက်တဦးရပြောပြချက်ရဆိုရင်ကျွန်တော်တို့အမှကိုဆိုးရသာထွန်းလွင်တို့ပြီးတော့ကိုကျော်မျိုးတင်တို့ကိုဟုတ်ဒီကိုမင်းရဲ့ထွေးတို့သူတို့တွေဆိုရင်ကျွန်တော်တို့ဒီခနာကိုမှာပြတ်ဆက်တန်ရာတွေပေါ့နော်ဒါနဲ့မုန်းခံထားတဲ့တန်ရာတွေအဲ့ပြတော့မျက်နှာမှာဆိုလေဒီရိုင်းနဲ့နှိမ့်ဆက်ခံထားရတဲ့ဖူးရောင်တန်ရာတွေအများကြီးပဲပေါ့နော်
ခေါ်ထုတ်ခံရသူတချို့ပါဝင်နိုင်ငံရေးအကျဉ်းသား18ဦးကိုတရက်ထောင်နဲ့မကွေးထောင်တွေကိုဇူလိုင်လ1ရက်နေ့ကပြောင်းရွှေ့ခဲ့တယ်လို့ထောင်ပြောင်းရွှေ့ခံရတဲ့မိသားစုတွေကပြောပါတယ်ပြောင်းရွှေ့ခံရတာနဲ့ပတ်သက်လို့မေးမြန်းရမှာတော့အကျဉ်းထောင်စည်းကမ်းနဲ့မညီညွတ်တဲ့အတွက်ပြောင်းရွှေ့တာဖြစ်တယ်လို့အကျဉ်းဦးစီးဘက်ကမိသားစုဝင်တွေကိုဖြေကြားခဲ့တယ်လို့သိရပါတယ်မြင်းတန်ထောင်မှာနိုင်ငံရေးအကျဉ်းသားတည်ဆုံတာဒါဟာပထမဆုံးအကျဉ်းမဟုတ်ပါဘူးအရင်ကလည်းစစ်ကြောရေးမှာနှိမ့်ပတ်နှိမ့်ဆက်ခံရတဲ့ဒဏ်ကြောင်းအကျဉ်းထောင်တွေတည်ဆုံးရတဲ့နိုင်ငံအကျဉ်းသားတွေရှိခဲ့တယ်လို့မြင်းကျန်ထောင်နဲ့ဒီဆက်သူတွေကပြောပါရယ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံမှာလူပေါင်း 23,000 ကျော်ဖမ်းဆီးခံခဲ့ရပြီးပြန်လည်လွတ်မြောက်လာသူတွေရှိသလိုလူပေါင်း 19,000 ကျော်ကတော့ဆက်လက်ဖမ်းဆီးထိန်းသိမ်းခံနေရဆဲဖြစ်တယ်လို့နိုင်ငံအကျဉ်းသားများကူညီဆောင်ရှောက်ရေးတဲ့ AAPP ရဲ့စီးရင်စရာတွေအရသိရပါရယ်အာဏာသိမ်းစစ်ကောင်စီကတော့APP နဲ့လူ့ခွင့်ရေးအဖွဲ့ရဲ့အချက်အလက်တွေဟာချေကားဖော်ပြနေတာလို့တုံ့ပြန်ပြောဆိုလေးရှိပါတယ်ခင်ဗျာ
။ဒါကတော့မြင်းချံထောင်တွင်းကနိုင်ငံရေးအကျဉ်းသားတွေရဲ့အခြေအနေကိုကိုဝင်းခန့်မောင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA American အသံရဲ့တနင်္လာညထုတ်လွှင့်ချက်တွေကိုနားဆင်နေရတာဖြစ်ပါတယ်။ ထိုင်းနိုင်ငံမှာတိုင်းနဲ့ချီပြီးတော့ရောက်ရှိနေထိုင်နေကြတဲ့မြန်မာပြည်သားပို့အပ်တိုင်းရင်းသားတွေရဲ့15ချိန်မြောက်ပထမဝါဆိုဝါဆိုသင်ကန်းကတ်လူပွဲကိုဗန်ကောက်မြို့တော်ကထိုင်းဖုံးတော်ကြီးကျောင်းမှာဇူလိုင်လ2ရက်နေ့တနင်္ဂနွေနေ့ကကျင်းပခဲ့ကြပါတယ်။ဒီကြောင့်ထိုင်းနိုင်ငံဗန်ကောက်မြို့တော်ကနေမတ်ညိုညိုလင်ကတင်ပြပေးထားပါတယ
်။ထိုင်းနိုင်ငံဗန်ကောက်မြို့မှာရောက်ရှိနေထိုင်အလုပ်လုပ်ကိုင်နေကြတဲ့ပို့အပ်တိုင်းရင်းသားတွေရဲ့ပထမဝါဆိုသင်ကန်းကတ်လူတဲ့ပွဲကိုဗန်ကောက်မြို့ဗန်ကပိမြို့နယ်တဲကဝက်ဖန်ထရီထိုင်းဖုံးတော်ကြီးကျောင်းမှာကျင်းပခဲ့ကြပါတယ
်။နှစ်တိုင်းလို့အလူလာလို့တော့ဗောနော်အလူလာလို့တဲ့အဲနှစ်ဆိုရင်ကျွန်တော်တို့ဒီနေ့ဆိုရင်တော့15နှစ်ပြည့်တော့ပါပြီ
။အခုလိုပွဲတော်တွေကိုလာရောက်ကြသူတွေကိုထိုင်းအာဏာပိုင်တွေစစ်ဆေးမေးမြန်းမှုတွေဖမ်းဆီးခံရမှုတွေမရှိအောင်လဲပအုပ်စေတနာဝန်ထမ်းလူမှုကူညီရေးတာဝန်ခံတွေကအစီအစဉ်ကြရတာပါ။
ကျွန်တော်တို့ကဟိုပြောမယ်ဆိုရင်တော့ဒီကျောင်းကတော့ကျွန်တော်တို့ဒီဆရာတော်ကတော့ပို့အိုးတော့မဟုတ်ဘူးเนาะသူတို့ပို့အိုးတက်ခွင့်ရတယ်ဆိုပြီးတော့ကျွန်တော်လည်းဒီမှာတက်တယ်နောက်ကျတော့ကျွန်တော်တို့ပထမသနီနောင်ဆွေမြို့နယ်မှာကျွန်တော်တို့အဲမှာပို့အိုးကျောင်းရှိတယ်အန်တော့ကျွန်တော်တို့အစားအတော့နိုင်ငံအနာပိုင်တွေနဲ့ကျွန်တော်တို့ ਨੇ မဆက်တွေ့ဘူးမဆက်တွေ့တော့ကျောင်းပြန်တဲ့ခါကျွန်တော်တို့ကစစ်ဆေးတယ်ပါရဲ့နောက်ကျတော့အခုတော့မလုပ်တော့ဘူးဗျအနည်းဆုံးတော့ကျွန်တော်တို့ပို့ပြောမယ်ဆိုရင်မနစ်ကကထင်ပွဲကထင်ပွဲကပို့လာတာအနည်းဆုံးက1000လောက်ရှိမယ်လက်မှတ်မပါတာကတော့လက်မှတ်မရှိတာအနည်းဆုံး6000လောက်ရှိမယ်လို့ထင်တာအဲ့ဒါတော့ရဲလက်ဖမ်းလက်မဖမ်းဘူးစစ်လက်မစစ်ဘူးကျွန်တော်ဟိုအရေးကြီးတွေကကျွန်တော်နဲ့စကောက်ပြောပြတာပေါ့
အခုဆိုရင်မြန်မာနိုင်ငံကနေရွှေပြောင်းအလုပ်လုပ်ကိုင်မှုအတွက်ထိုင်းနိုင်ငံကိုရောက်ရှိနေထိုင်နေကြတဲ့ပို့အိုလူမျိုးတွေကတန်ကနန်နီးပါးရှိနေပြီဖြစ်ပါတယ
်ကျွန်တော်တို့ရေကောက်ပွဲဒီ2020ဘောနော်နောက်ဆုံးရေကောက်ပွဲ2020နော်အဲ့ဒီမတိုင်ရကျော်လူဦးရေခမှန်းချေရတော့အဲ့ဒီအချိန်ကျတော့တိန်ကနားပဲရှိသေးတယ်တိန်ကနားဆိုတာက3-4 သိန်းဝန်းကျင်ပေါ့နော်အခုကျတော့ကျွန်တော်တို့လူဦးရေစစ်သားမလို့ရသေးပေမဲ့လည်းခမှန်းချေရတော့အခုတော့တာနီဘဘာလောက်ရောက်နေပြီတာနီဘဘာဆိုတာကကျွန်တော်တို့ပို့ဖက်ကြတော့ MOU အနေနဲ့ကတော့နဲတယ်ဆက်ရုံနေပါတယ်เนาะဒါပေမဲ့ဘယ်လိုပြောရမလဲဆိုတော့ကုမ္ပဏီအသေးစားလေးအလုပ်ပိုင်းအသေးစားလေးများတယ်အဲ့ဒီဖက်မှကျတော့ဟိုကဖြစ်တယ်ဗောเนาะများတဲ့အချိန်ကျတော့ဒီဖက်မှများတဲ့အချိန်ကျတော့ကျွန်တော်တို့လည်းနီးစရာကုမ္ပဏီတေးလေးတွေပဲအဲ့လိုပဲမိခိုနေရတယ်အဲ့လိုပြီးတော့မှလို့အခုကကျွန်တော်တို့စီးရင်လုံမယ်ဆိုရင်တော့ငါ6သိန်း9သိန်းနီးပါးနီးပါးပါလေးရှိပြီပေါ့နော
်ချုပ်ပြမယ်ဆိုရင်တော့ကျွန်တော်တို့အတိအကျကျွန်တော်တို့အခုစာတိမရောက်တာလည်းကြာပြီနော်ဒါပေမဲ့စီးပွားရေးရတော့ကျွန်တော်ကိုတင်းနဲ့အောင်အတူအမားတော့ထိုင်းနိုင်ငံတနည်းတနည်းကိုတလားကို5သိန်းပို့တယ်6သိန်းပို့တယ်ဆိုတော့အဲခုကိုစားတိကစီးပွားရေးနဲ့အချင်းနေနဲ့ဆိုတော့အတူအမားနဲ့ဆက်တွေ့တာရောသူ့အမျိုးတွေနဲ့အကိုနဲ့ဆက်တွေ့တယ်ပြီးတော့အဲ့လိုလာကြတယ်လို့ထင်တာပဲပြောမယ်ဆိုရင်တော့အချင်းနေနဲ့မြန်မာကျွန်တော်တို့စီစားတိနဲ့ကျွန်တော်တို့ထိုင်းနိုင်ငံရည်ရည်နေတဲ့နိုင်ငံတော်တော့ဒီတစ်ဖက်အဆင်ပြေတယ်လို့အဲ့လိုထင်ပြီးတော့လာကြတယ်လို့ထင်တာပဲကျွန်တော်အားလုံ
းခန်းစားရတာနှမျိုးရှိတယ်ကမကြီးရေတချို့ကတနာတဲ့စိတ်ကိုတော့ခံစားရတယ်။တချို့ကဒီလိုအဆင်ပြေသွားတာတို့အဆင်ပြေသွားတာမျိုးတထေးပြီးသွားတာမျိုးလှုပ်ရင်းနဲ့ချွေတာဆူဆောင်းရင်းနဲ့တထေးပြီးသွားတာမျိုးတော့အဲ့လိုမျိုးတော့ရှိတယ်။အဲ့လိုမျိုးကြတော့ဝမ်းသာတာပေါ့။အာတခြားနိုင်ငံကသွားရတာဆိုလို့ရှိရင်ချင်းချင်းပြောရမယ်ဆိုလို့မကောင်းဘူး။ဒါသူများကျွန်ဖြစ်ရတာတော့မကောင်းဘူး။အလုတ်လို့ရတာဒါပေမဲ့အလုတ်ခုသမြကုံချိဆွားဆိုတဲ့စကားအတိုင်းပဲအလုတ်လို့ရင်းနေပဲတချို့ကတထေးပြီးသွားတာတို့ပါတော့အဲ့ဒီတကူကတော့ဝမ်းသာဝမ်းမြောက်ဝမ်းသာဖြစ်တာပေါ့နော်တချို့ကျတော့ဆင်းဆင်းရဲရဲနဲ့ဒုက္ခခံရတာကိုမြင်ရတော့ဝမ်းနေတာပေါ့ဝမ်းနေဝမ်းသာနှစ်ခုဖြစ်တာပေါ့နော်
ဒီလိုတန်းချီရှိလာပြီးဖြစ်တဲ့ပအိုလူမျိုးတွေအနေနဲ့အခုဆိုရင်ကိုထူကိုထကိုပိုင်ဖုံးတော်ကြီးចောင်းကိုလည်းအောင်းအောင်းမြင်းမြင်းတိဆောက်လာနိုင်ခဲ့ကြပါပြီ။မြန်မာနိုင်ငံမှာအလုပ်လုပ်ကြရတာတွေစီးပွားရေးအဆင်မပြေမှုတွေရှိတာကြောင့်ပအိုတိုင်းရင်းသားတွေဒီထက်ပိုပြီးထိုင်းနိုင်ငံကိုရောက်လာကြအောင်မှဖြစ်တယ်လို့လည်းပြောဆိုခဲ့ကြပါတယ်ရှင်။ကျွန်မညညလွယ်မှာ
ထိုင်းရောက်ပို့အိုးတိုင်းရင်းသားတွေရဲ့အဝါစုတင်ငန်းကပ်ပွဲအကြောင်းကိုမန်ညိုညိုလင်ကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုရှုစားနားဆင်ရဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်း YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့youtube.com/voabermis ဖြစ်ပါတယ်။
မင်္ဂလာညချမ်းပါတော့ရှင်များရှင်။VOA အမေရိကန်တန်ရဲ့တနင်္လာညအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ညစင်နိုင်အထိထုတ်လွှင့်ပေးမဲ့အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ32kHz 9390 9300တို့ညလှိုင်းဒိုမီတာ56kHz 80ဟာတို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍ င်အိန္ဒိယအစိုးရအနေနဲ့အိန္ဒိယနယ်စပ်ဒေသတည်ငြိမ်လုံခြုံရေးအတွက်ဒီမိုကရေစီရဲ့လှုပ်ရှားတဲ့သူတွေဘက်ကယက်တီတက်ပါတယ်လို့အမေရိကန်ပြည်ထောင်စုမယ်ရီလန်းပြည်နယ်အခြေစိုက်ချင်းတိုင်းရင်းသားများအဖွဲ့ကတိုက်တွန်းတောင်းဆိုလိုက်ပါတယ်မယ်ရီလန်းချင်းတိုင်းရင်းသားများအဖွဲ့အမှုဆောင်ဒါရိုက်တာပူးစုသုံးမုံကိုကိုညံဝင်းအောင်က VOA ရုံးချုပ်စတူဒီယိုမှာမေးမြန်းတင်ဆက်ထားတာရှုစားနာဆင်ပါရှင
်ဟုတ်ကဲ့ပူးစုသုံးမုံကျွန်တော် VOA ကိုအခုလိုလာရောက်ပြီးတော့တွေ့ဆုံမေးမြန်းဝင်ပေးတာကျေးဇူးပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးများချစ်တင်ပါတယ
်ဟုတ်ကဲ့ကျွန်တော်တို့အခုမေးချင်တာကတော့ဒီအမေရိကန်ပြည်ထောင်စုကိုဟာလာအိန္ဒိယဝန်ကြီးချုပ်မိုဒီကနေပြီးတော့ဟိုလာရောက်တယ်သမရဂျိုးဘိုင်ဒန်အစိုးရနဲ့တွေ့ဆုံဆွေးနွေးမှုတွေရှိတယ်ခင်ဗျာဟိုဒါကဒီသူတို့နှစ်နိုင်ငံကြားမှာရှိတဲ့ဆက်ဆံရေးဆိုပေမဲ့ဒီလိုအချိန်ကာလမှာဦးစုသုံးမုံတို့ကလည်းမြမအရင်နဲ့ပတ်သက်ပြီးတော့ဟာလာအိန္ဒိယအစိုးရကိုတခုခုဟာလာပြောပေးပါတိုက်တွန်းပေးပါဆိုပြီးတော့သမရဂျိုးဘိုင်ဒန်အစိုးရကိုတောင်းဆိုထားတယ်လို့ကျွန်တော်သိရပါတယ်ဆိုတော့ဘာကြောင့်တောင်းဆိုတာပါလဲဘာရေးတောင်းဆိုတာပါလဲ
ကျွန်တော်တို့တောင်းဆိုတဲ့ဟာကဒီတပတ်တဘိုင်ဒန်ကနေအိန္ဒိယဝန်ကြီးချုပ်မိုဒီတွေ့တဲ့ခါကျရင်ဒီအိန္ဒိယအနေနဲ့ဖက်ဒရယ်ဒီမိုကရေစီအရေးဖက်မှာပြက်ပြက်တတပွင့်ပွင့်လင်းလင်းပါဖို့တိုက်တွန်းစီချင်တယ်အဲ့ဒီလိုပါလာရင်အိန္ဒိယပါလာရင်ကျွန်တော်တို့အတွက်လည်းကောင်းတယ်အိန္ဒိယအတွက်လည်းအကျိုးရှိဖို့ဖြစ်မယ်လို့ကျွန်တော်တို့အဲ့လိုပဲသုံးသပ်တယ
်ဟုတ်ကဲ့ဒီ1988ရှစ်လေးလုံးလူလူအောင်ကြွားမှုနောက်ပိုင်း1990ရွေးကောက်ပွဲနောက်ပိုင်းမှာအိန္ဒိယအစိုးရအနေနဲ့ဒီမြန်မာပြည်ဆိုင်ရာသူ့ရဲ့မူဝါဒချမှတ်တဲ့အခါမှာဟာလာဟို look east ဆိုတော့ဒီအရှေ့ဘက်နိုင်ငံတွေကိုဂယုစိုက်ပါကြည့်ပါဆိုတဲ့သဘောမျိုးနဲ့မူဝါဒချမှတ်ကျင့်သုံးလုပ်ဆောင်လာတယ်။နောက်ပိုင်းမှာကျတော့ act east ဆိုပြီးတော့ဟာလာဒါထိတွေ့ဆက်ဆံမှုတွေလုပ်ရမယ်ဆိုပြီးတော့သူတို့လုပ်ဆောင်လာတာရှိပါတယ်။အခုချိန်ထိလည်းစစ်ကောင်စီနဲ့အိန္ဒိယတို့ကဒီဟာလက်နက်ကိစ္စတွေမှာအခြားသောကိစ္စတွေမှာပူးပေါင်းဆောင်ရွက်မှုတွေလည်းကျွန်တော်တွေ့နေရတယ်။ဆိုတော့သူ့နိုင်ငံရဲ့အကျိုးစီးပွားရှိနေတဲ့အချိန်မှာဥစုသုံးမုံတော်ရဲ့တိုက်တွန်းချက်ကအရာထင်ပါ့မလား။အောင်မြင်ပါ့မလားခင်ဗျာ
။အောင်မြင်မယ်လို့ကျွန်တော်တို့သုံးသပ်တယ်။ဘာဖြစ်လို့လဲဆိုတော့ဒီ Act is policy အိန္ဒိယကနေကျင့်သုံးနေတဲ့ဟာကအခုကျွန်တော်တို့သုံးသပ်ချက်ကတော့အလုပ်မဖြစ်ဘူး။အိန္ဒိယအတွက်အိန္ဒိယအကျိုးစီးပွားအတွက်အလုံးမဖြစ်ဘူး။ဘာဖြစ်လို့လဲဆိုတော့သူတို့အနေနဲ့ကဒီနေဆက်မှာလုံခြုံရေးကလိုအပ်တယ်။နေဆက်တဲ့တပ်မှာတည်ငြိမ်မှုလိုတယ်။အခုထိကြည့်လိုက်ရင်တည်ငြိမ်မှုမရှိဘူး။လုံခြုံမှုလည်းမရှိဘူး။အိန္ဒိယအတွက်နေဆက်တဲ့တပ်လုံခြုံရေးနည်းနည်းမလုံခြုံရေးဖြစ်ဖို့ဆိုရင်မြန်မာနိုင်ငံမှာဒီမိုကရေစီရရှိဖို့လိုတယ်။မြန်မာနိုင်ငံမှာတည်ငြိမ်တဲ့အစိုးရရှိဖို့လိုတယ်ဒါကြောင့်မို့အခုကျွန်တော်တို့ဒီ Federal Democracy လှုပ်ရှားမှုဖက်မှာအိန္ဒိယအနေနဲ့ပြက်ပြက်တာတာပါဝင်တင်တယ
်ဟုတ်ကဲ့ဆိုတော့အိန္ဒိယကအဲ့ဒီလိုလှုပ်ပေးစေချင်တာကိုချင်းပြည်နယ်နဲ့အိန္ဒိယကလည်းနေဆက်ချင်းထိဆက်နေတာဆိုတော့လေဘာကြောင့်အိန္ဒိယအစိုးရမိုဒီအစိုးရကိုတိုက်ရိုက်မပြောဘဲနဲ့ဒီ American ခီးစဉ်ကြမှာဦးစုသုံးမုံတို့တိုက်တွန်းရတာပါလေ
ကျွန်တော်တို့ပါအိန္ဒိယအစိုးရကလည်းချင်းကပ်ပါတယ်ဥပမာကျွန်တော်မတ်လမှာမီဇိုရမ်ကိုသွားပြီးတော့မီဇိုရမ်ရဲ့ပြည်နယ်ဝန်ကြီးချုပ်ဇိုရမ်ထောင်လည်းကျွန်တော်သွားတွေ့ပါတယ်ဒါပေမဲ့အခုဒီတစ်ချိန်အိန္ဒိယရဲ့ပြည်နယ်ဝန်ကြီးချုပ်ရောက်လာတာဟာကျွန်တော်အတွက်တော်တော်လေးအတက်စရာကောင်းတယ်ဘာဖြစ်လို့လဲဆိုတော့အခုအိန္ဒိယနဲ့ဒီ US ရဲ့ဟောပေါ့ Put away set Sangiga, Pupira Nikatla, Hilo Chano Tongta, a coolum yumha. But Tamata by Dengani, the India Winji Choco, or Mama P. Yigo Tai Domes, you know, Pupira Tia Mushi, Melo Chano Elope Tongta, Tajamo General, or Tamata by Dengo General, or Tai Dome, the Winji Chok Moody Twitter Kacha, eh, Kawinji Chok Moody, Federal Democracy yet. ပြမှာရက်တီပါပြပြတတရက်တီပါအဲ့ဒါလုံးမှာပဲအိန္ဒိယအကျိုးစီးပွားဖြစ်မယ်အိန္ဒိယအကျိုးစီးပွားဆိုတာဘာလဲအဓိကတော့နေဆမ္မာသူ့ရဲ့နေဆမ္မာဂျိုပေါ်လစ်တစ်နေဆမ္မာလဲတည်ငြိမ်ဖို့လိုတယ်ပြီးတော့အိန္ဒိယကဒီဖက်ဒရယ်နိုင်ငံဒီမိုကရေစီနိုင်ငံမူဝါဒရရောဒါကြောင့်မို့ကျွန်တော်တို့ကတိုက်တွန်းတဲ့အခုဝင်ကြီးချုပ်မှုဒီဝါရှင်တန်ဒီစီရောက်လာတဲ့ဟာ
ကျွန်တော်ရည်အတွက်တော်တော်လေးအားတည့်ဆရာကောင်းတယ်အဲ့တော့ဥစ္စာတော်မှဥပြောရဲ့ထဲမှာဒီအိန္ဒိယနယ်စပ်ပြည်ရင်လုံးညုံရေးလို့ပြောတဲ့ခါကြတော့ဟိုကျွန်တော်နားလေထားတာကအိန္ဒိယနယ်စပ်မှာအိန္ဒိယဘက်ခြမ်းမှာဆိုလို့ရှိရင်အိန္ဒိယအစိုးရကိုတော်လှန်ရေးလက်နက်ကင်တပုံတွေရှိတယ်ပေါ့နော်အဲ့ခါကြတော့အဲ့ဒီတပုံတွေကိုနှိမ်နှင်းဖို့ဒါမှမဟုတ်လို့ရှိရင်နှိမ့်ကိုထားဖို့အတွက်မြ ့ဟိုရှိနေတော့ဒီကိစ္စမှာကြတော့ဥစုသုံးဖို့လို့ပြောရင်ရောသူတို့ကဟိုလက်လွတ်နိုင်ပါမလားအဲ့ဒီဟာကို
အဲ့အဲ့ဒါပဲကျွန်တော်အလုံးမဖြစ်ဘူးဆိုတော့ပြောချင်တာအဲ့ဒါတခုပါတယ်ဘာဖြစ်လို့လဲဆိုတော့ act is policy အဲ့လိုပဲချင်းကတဟာကိုတိုင်းမဲ့အခု on the ground situation လည်းညီပြမှကြည့်အလုံးမဖြစ်ဘူးဒါကြောင့်အိန္ဒိယအချိုးစီဘွားကတကယ်တကယ်မြန်မာနိုင်ငံမှာဟောပေါ့ဟိုဒီမိုကရေစီနိုင်ငံဖက်ဒရယ်နိုင်ငံဖက်ဒရယ်နိုင်ငံဖြစ်လာမယ်ဆိုရင်အိန္ဒိယအတွက်အချိုးစီဘွားအခုနဲ့ပြောတဲ့ကိစ္စတွေလည်းအကုန်လုံးမဟုတ်ရင်တော့မအဆင်ပြေသွားမယ်ဒီဟာတစ်ပုံပြီးတော့အဆင်ပြေမယ်လို့ကျွန်တော်အဲ့လိုတုံ့တက်တယ်ဒါကြောင့်မို့ကျွန်တော်အိန္ဒိယကိုတိုက်တွန်းတယ်အိန္ဒိယ policy ကအခုကြည့်ရင်အလုပ်မဖြစ်တော့ဘူးပြန်စဉ်းစားသင့်တယ်လို
့ဟုတ်ကဲ့နောက်တစ်ခုကဒီ geopolitics ပေါ့လေ
ဟုတ်ကဲ့
ဒီပထမနိုင်ငံအေးရဆိုရင်အာအိန္ဒိယနဲ့တရုတ်ဆိုတာအများတန်းရန်ဆောင်နေကြတာဒီကြားထဲမှာအခုအမေရိကန်နဲ့တရုတ်ကြားထဲမှာလည်းဆက်ဆံရေးကတိတ်ပြေလည်လာတယ်တော့မဟုတ်ဘူးပေါ့အဲ့ခါကျတော့အမေရိကန်အနေနဲ့ဒီအိန္ဒိယကိုပို့ပြီးတော့ဆွဲဆောင်နိုင်မဲ့ဟိုတိုက်တွန်းပြောဆိုနိုင်မဲ့အနေထားမျိုးမှာရှိတယ်လားဘယ်လိုမြင်မိလဲ
ကျွန်တော်တို့ကအဲ့လိုပဲအာရှိနေတယ်လို့တုံ့သက်တယ်ဘာဖြစ်လဲဆိုတော့အခုအိန္ဒိယနဲ့ဆက်ကဒီ North East India ကကျွန်တော်ချင်းပြင်းတယ်နဲ့ Manipur ကမြန်မာနဲ့နေဆက်ဖြစ်တယ်ပြီးတော့ Arunachal Pradesh လို့ခေါ်တယ်အဲ့ဒီ Arunachal Pradesh ကတရုတ်နဲ့နေဆက်ဖြစ်တယ်ဒီ Arunachal Pradesh ပြည်နယ်ကိုတရုတ်ကနေဟိုသူ့ရဲ့နေမည်ဆိုပြီးတော့ပြောခဲ့တယ်အဲ့ဒါဟာကိုဒီအိန္ဒိယကမဟုတ်ဘူးဒါ Arunachal က a part of India ပေါ့နော်ဟိုဒီအိန္ဒိယရဲ့နေပြည်တော်ဆိုပြီးတော့ပြောတယ်အဲ့ဒါမှသူတို့ prepare ခါရှိတယ် US ဘယ်လိုပြောလိုက်တယ်လဲဆိုတော့ US ကအိန္ဒိယဖက်ကနေရက်တည်လိုက်တယ်ဒီ Arunachal Pradesh ကအိန္ဒိယရဲ့ဟောနေပြည်တော်ဆိုပြီးတော့ရက်တည်လိုက်တယ်အဲ့ဒါကနေကျွန်တော်တုံ့တက်တာဟာနော်အဲ့ဒါကနေပူပြီးတော့အိန္ဒိယနဲ့အခု US New Delhi နဲ့ Washington DC ဆက်ဆံမှုပူပြီးတော့နှိကတဲ့သူတို့ဆက်ဆံမှုနှိကတဲ့ဟာကတဖက်ကနေ COVID ကနေလည်းပတ်သက်တယ်အခုကအဲ့ဒီ Arunachal Pradesh ကိစ္စနဲ့ပတ်သက်တယ်ပြီးတော့နောက်တစ်ခုက US ကနေလည်းကြည့်တင်တယ်လေအခု Ukraine ကိစ္စ Ukraine ကိစ္စဆွေးနွေးမယ်ဆိုရင်အိန္ဒိယကအရေးကြီးတယ်အိန္ဒိယက US မှာပါဖို့တတော်ကိုအရေးကြီးတယ်ဟိုကျွန်တော်တို့ဟိုဘာလဲဘယ်လိုပြောမလဲစကားပုံကိုင်းကျွန်းနေကျွန်းကိုင်းနေလို့ဖြစ်တာပေါ့နော
်ဟုတ်ကဲ့
ဒါကြောင့်အခုအချိန်ကတတော်လေးအိန္ဒိယနဲ့ဒီလုံခြုံရေး security policy ရကတတော်လေးဟိုသူတို့ဆက်ဆံရေးကနေကတ်လာတယ်ဒါကြောင့်အခုလိုမျိုးအခွင့်အခါမှာ US အနေနဲ့အိန္ဒိယကိုဟိုတိုက်တွန်းပြီးတော့ဒီဒီမိုကရေစီဖက်မှာမြန်မာရဲ့ဒီမိုကရေစီဖက်မှာဖက်ဒရယ်ကိစ္စမှာရပ်တည်ဖို့တိုက်တွန်းမယ်ဆိုရင်တော့ထိရောက်မှုရှိမယ်လို့ကျွန်တော်တို့သုံးသပ်တယ်
။ဟုတ်ကဲ့အဲ့တော့ဒီအိန္ဒိယကိုမြန်မာဒီမိုကရေစီရေးဘက်ရပ်တည်ပါဆိုရင်နိုင်ငံတိုင်းကသူ့အကျိုးစီးပွားရှိတယ်ဆိုတော့လေ
။
အဲ့တော့ဥစုသုံးဖုံတို့ဘက်ကဟာလား India ဟာဘလို့အကျိုးကျေးဇူးတွေရှိလာမယ်လို့အာမခံချက်ပေးနိုင်တာမျိုးရှိပါတယ
်။ဟော။ India ကတကယ်လို့များအခုထက်ပိုပြီးတော့တက်တက်ကြွကြွကျွန်တော်အရေးမှပါလာမယ်ဆိုရင်ကျွန်တော်ထင်တယ်ကျွန်တော်တို့ Federal Democracy ရေးကပိုပြီးတော့နစ်ဆက်လာမယ်။ပြီးတော့ကျွန်တော်နိုင်မှာပဲဒီစစ်ကောင်စီလေFederal Democracy နိုင်ငံဖြစ်လာတဲ့ခါကျရင်ကျွန်တော်တို့နိုင်ငံကတည်ငြိမ်တဲ့နိုင်ငံအိန္ဒိယရဲ့မိတ်ဆွေကောင်းနိုင်ငံဒီမိုကရေစီနိုင်ငံဖြစ်လာမယ်အဲ့လိုဖြစ်လာတဲ့ခါကျရင်အိန္ဒိယအတွက်လည်းကောင်းတာပေါ့ဒါကြောင့်မို့အခုကျွန်တော်ပြောနေတာဟာကျွန်တော်အရေးတစ်ခုတည်းမဟုတ်ဘူးအိန္ဒိယရဲ့အကျိုးရှိပွားအိန္ဒိယ National Interest ကိုလည်းကျွန်တော်ပြောနေတာဖြစ်ပါတယ်
ဟုတ်ကဲ့အဲ့တော့ဒီနေရာမှာပေါ့နော်ကျွန်တော်သတိထားမိတာတစ်ခုကဥပမာကျွန်တော်တို့နိုင်ငံတွေကဒီဝါပြည်နယ်ဆိုရင်တရုတ်နဲ့
ဟုတ်ကဲ့
လုံးဝထိစပ်နေတယ်အဲ့တော့တရုတ်ရဲ့အထောက်ပံ့တွေကြောက်လဲပါတာကြောင့်မို့လို့ဒီဝါပြည်နယ်ကဒီကနေ့အချိန်မှာဆိုအရန်ကိုဟိုတိုးတက်တဲ့အနေအထားကိုဖြစ်နေတာပေါ့လေဒီချင်းပြည်နယ်ဆိုရင်လည်းအိန္ဒိယနဲ့နယ်စပ်ချင်းထိစပ်နေတာပဲအကယ်၍ဆက်ဆံရေးတွေအဆင်ပြေလာမယ်လမ်းကြောင်းတွေပွင့်လာမယ်ဆိုရင်ချင်းပြည်နယ်ကလည်းတူတက်လာမှာဖြစ်သလိုဒီအိန္ဒိယဘက်ချမ်းမာရောတူတက်မှုတွေရှိလာနိုင်မယ်လို့မျှော်လင့်လား
ဟာရှိလာမှာပေါ့ကျွန်တော်မီဇိုရမ်မနီပူအကုန်လုံးတူတက်လာမယ်ပြီးတော့ဟိုကလကတ္တအထက်လည်းတူတက်လာမယ်ပြီးတော့ဂျက်ခိုင်လည်းပို့ပြီးတူတက်လာမယ်ပြီးတော့ကျွန်တော်ချင်းပြင်းနဲ့တပြင်းနဲ့ထဲမဟုတ်ဘူးချင်းပြင်းနဲ့ဟောပေါ့နေဆတ်ကျွန်တော်စကိုင်းတိုင်းမကွေတိုင်းအဲ့ဒီထိမန္တလေးရန်ကုန်အထိကျွန်တော်တူတက်လာမယ်လို့ကျွန်တော်မျှော်လင့်တယ
်နောက်တစ်ခုကဒီမြန်မာပြည်ရင်းမှာအခုဟလာစစ်ကောင်စီနဲ့ဖြစ်နေတဲ့လက်နက်ကင်ပဋိပက္ခတွေကြောင့်ပေါ့နော်ဒီအိန္ဒိယနယ်စပ်ဘက်ကိုတင်းရှောင်သွားရတဲ
့
အချင်းတိုင်းသားတွေအပါအဝင်စကိုင်းမကွေးအဲ့လိုနှိစိုက်ရပြည်နယ်တွေကဒုက္ခသည်တွေဟလာစီဒီအမ်ပုံကိုယ်တွေဒီလိုလူတွေကအိန္ဒိယနယ်စပ်မှာဘယ်လောက်ထိများနေပါသလဲပြီးတော့သူတို့အတွက်ပေါ့အဓိကလိုအပ်ချက်တွေကဘာတွေဖြစ်နေပါသလဲခင်ဗျာ
ဒီဒုက္ခတဲ့ကဒီမီဇိုရမ်ရဲ့မနီပူနယူဒယ်လီအလုံးက9000ကျော်ကျော်ရှိတယ်ဆိုတော့အတိအကအခုမီဇိုရမ်မှာဆိုရင်4000ကျော်ရှိတယ်မနီပူမှာ9000 5000 6000 လောက်သူတို့ကအခုအစအစဟောနေမနေရရတော်တော်လေးအခက်အခဲသူတို့မှာရှိတယ်ပိုဆိုးတဲ့ဟာက UNHCR လို့ခေါ်တဲ့ဒီ refugee agency ကအခုမီဇိုရမ်မှာအိန္ဒိယကနေတူအခုမြန်ပြူဘူးတကယ်လို့များအိန္ဒိယကနေတွားခွင့်ပြုပြီးတော့ UNHCR တို့ UNICEF တို့ WFP တို့မီဇိုရမ်မှာနေမယ်မနီပူမှာနေမယ်ဆိုရင် refugee အတွက်လည်းကောင်းမယ်ဟိုကဒေသခံလူတွေအတွက်လည်းကောင်းမယ်ဆိုတော့အဲ့ဒါလည်းကျွန်တော်တို့ကတော့ UN agency တွေကိုမီဇိုရမ်မှာတွားဖို့တိုက်တွန်းပါတယ
်ဟုတ်ကဲ့တော့အမေရိကန်ပြည်ထောင်စုကဒီမြန်မာအရေးနဲ့ပတ်သက်ပြီးတော့ NDAA ဆိုပြီးတော့သူတို့ရဲ့အမျိုးသားလုံခြုံရေးဆိုင်ရာအသုံးစရိတ်ပေါ့နော
်ဟုတ်ကဲ့
အဲ့ဥပဒေကိုထည့်သွင်းပြဋ္ဌာန်းတာရှိပါတယ်ဆိုတော့အဲ့ဒီအောက်မှာအကူအညီတွေရလာနိုင်တဲ့သဘောတွေ့ရပါတယ်ဒါပေမဲ့အခုချိန်ထိတော့ဒီအကောင့်ထဲပေါ်နေတာတော့ကျွန်တော်မမြင်ရသေးဘူးဗောလေဆိုတော့ဒီအိန္ဒိယနေဆက်မှာရှိတဲ့အဲ့လိုဒုက္ခသည်တွေကိုအကူအညီအမေရိကန်ကပေးမှဆိုရင်ဘယ်လိုလမ်းကြောင်းမျိုးကနေဖြစ်တဲ့နယ်လို့သုံးသပ်လိုက်ခ
င်ဗျာဒါကြောင့်မို့အိန္ဒိယရည်ကြည်တာဟာအဲ့ဒီဆရာပြောတဲ့ဟာက appropriation act အဲ့ဒါက136တန်းထက်မနည်းပဲကုငွေမဲဆိုပြီးတော့အခုဒီနှစ်2023ဘာသာနှစ်ပေါ့နော်အိန္ဒိယအစိုးရကခွင့်မပြုဘူးဆိုရင်ဒီဟာကဟိုဖက်ကိုနှက်ဆက်ပြောင်းရောက်နိုင်မှာမဟုတ်ဒါကြောင့်ဒီအိန္ဒိယနဲ့ US ကဆွေးနွေးဖို့ကပို့ပြီးတော့အရေးကြီးလာတယ
်ကိုညံဝင်းအောင်တွေ့ဆုံမေးမြန်းခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့စီးပွားရေးကဏ္ဍတင်ဆက်ပေးကြပါတယ်အိန္ဒိယနဲ့မြန်မာကြားအိန္ဒိယငွေကြေးရူပီးကိုအသုံးပြုပြီးတော့ကုန်သွယ်ရေးကိုအမြန်အကောင်အထည်ဖော်ဖို့အိန္ဒိယကမြန်မာစစ်ကောင်စီကိုတိုက်တွန်းနေပါတယ်။နိုင်ငံတကာကုန်သွယ်ရေးမှာအဓိကသုံးဝင်ငွေအမေရိကန်ဒေါ်လာအပြင်တခြားသောငွေကြေးတွေအသုံးပြုပြီးကုန်သွယ်ရေးကနေငွေကြေးလွှဲပြမှုပို့ပြီးတော့လွယ်ကူလာစေမလားဆိုပြီးပြည်တွင်းစီးပွားရေးလုပ်ငန်းရှင်တွေမျှော်လင့်နေပါတယ်။စီးပွားရေးကဏ္ဍမှာမတ်သိန်ကီထိုက်တင်ဆက်ပေးထားပါတယ်။
အနာသိမ့်ပြီးနောက်ပိုင်းအနောက်နိုင်ငံတွေရဲ့စီးပွားရေးအရဒဏ်ခတ်ပိတ်ဆို့မှုနဲ့ကြုံရတဲ့စစ်ကောင်စီကအမေရိကန်ဒေါ်လာအစားတခြားသောငွေကြေးတွေနဲ့ကုန်သွယ်ရေးကိုဥတီဆောင်ရွက်လာတာပါ စစ်ကောင်စီအခြေကဲဘူးချုပ်မှုကြီးမြောင်လှန်ကဆိုရင်ဒေါ်လာကိုလက်နက်တပွဲအသုံးချတဲ့နိုင်ငံတွေရှိတယ်လို့ပြီးခဲ့တဲ့နှစ်အတွင်းရုရှားမှာကျင်းပခဲ့တဲ့အရှေ့ပြားစီးပွားရေးဖိုရမ်မှာပြောပါတယ်ဘယ်နိုင်ငံတွေလဲဆိုတာကိုတော့သူကမပြောပါဘူးတခြားသောငွေကြေးတွေကိုဒေါ်လာအစားထိုးအသုံးပြုနိုင်ရေးလုပ်ဖို့လဲသူကတိုက်တွန်းပါတယ
်အချို့သောနိုင်ငံကြီးများဟာဗန္ဒာရေးလုံခြုံမှုတွေရှင်တွဲပြီးဖြစ်ပေါ်လာတဲ့ဒေါ်လာကိုလက်နက်တွေဖွဲ့အသုံးချလျက်ရှိတဲ့အတွက်နိုင်ငံတွေကနိုင်ငံငယ်တွေဟာနိုင်ငံကြီးများရဲ့ဒေါ်လာအနိုင်ကျင့်မှုခံနေရပြီးနိုင်ငံရေးစီးပွားရေးကိစ္စရပ်တွေမှာနိုင်ငံကြီးတွေကိုလုံဆန်နိုင်ကြီးမရှိတာကိုလည်းတွေ့ရှိရပါတယ်ကျွန်တော်တို့အနေနဲ့ကမ္ဘာကုန်သွယ်လမ်းကြောင်းပေါ်မှာရူဘယ်ရန်ရူပီစတဲ့ငွေကြေးများအစားငွေကြေးများကိုဒေါ်လာအစားထိုးအသုံးပြုသွားလို့ရနိုင်ပါတယ
်အမေရိကန်ဒေါ်လာအပေါ်မှီခိုရမှုကိုရှော့ချနိုင်ရည်အတွက်တရုတ်ယွမ်ငွေထိုင်းဘတ်ငွေအိန္ဒိယရူပီတို့ကိုတရဝင်းငွေပေးချေနိုင်ရည်လက်ခံမဲ့အကြောင်းပြီးခဲ့တဲ့နှစ်အတွင်းမှာပဲမြန်မာစစ်ကောင်စီကကြေညာခဲ့တာပါမြန်မာစစ်ကောင်စီရဲ့စီးပွားရေးနဲ့ကုသရန်ဝယ်ရေးဝန်ကြီးဦးအောင်နိုင်ဦးရဲ့ဇွန်လလယ်ပိုင်းအိန္ဒိယခီးစဉ်အတွင်းမှာလည်းအိန္ဒိယကုန်သည်ကြီးများကရူပီနဲ့ငွေပေးချေနိုင်ရည်ကိုအမြန်ဆုံးအကောင့်ထဲပို့နိုင်ရည်တိုက်တွန်းခဲ့ကြတာပါ။အိန္ဒိယနိုင်ငံကိုကာတာမှာ Engineering Export Promotion Council EEPC ကစီစဉ်တဲ့အိန္ဒိယရူပီမြန်မာကျပ်ငွေပေးချေရည်အစီအစဉ်အရကုန်သွယ်ရေးနဲ့စီးပွားရေးအခွင့်အလမ်းများဆန်ရာဆွေးနွေးပွဲကိုဇွန်လ10ရက်နေ့ကကျင်းပပါတယ်။စီးပွားရေးနဲ့ကုသရန်ဝယ်ရေးဝန်ကြီးဦးအောင်နိုင်ဦးကတော့အကြောင်းအရာအလုံးအဆင်ပြေမယ်ဆိုရင်အခုဇွန်လဂုံပိုင်းလောက်မှာအပိသက်ဆွေးနွေးနိုင်ပုံမျှော်လင့်ကြောင်းဆွေးနွေးပွဲမှာပြောဆိုခဲ့တယ်လို့ဒီ Telegraph Online သတင်းကဖော်ပြပါဗျ။ငွေပေးချေရေးလုပ်ငန်းစဉ်တွေကိုမကြာခင်မှာစတင်နိုင်မယ်လို့ဝန်ကြီးဦးအောင်နိုင်ဦးကပြောဆိုတဲ့အကြောင်းလဲအဲ့ဒီဆွေးနွေးပွဲအပြီးမှာပဲ EEPC ရဲ့ဥက္ကဋ္ဌဟောင်း PK Shah က Reuters သတင်း Agency ကိုပြောပါဗျ။မြန်မာနိုင်ငံကစိုက်ပျိုးထွက်ကုန်တစ်တော်ထွက်ကုန်တွေအိန္ဒိယကိုအများဆုံးတင်ပို့နေတာဖြစ်ပြီးဒီကုန်သွယ်မှုကရလာတဲ့အိန္ဒိယရူပီကိုမြန်မာကုန်သည်တွေအနေနဲ့အမေရိကန်ဒေါ်လာကိုပြန်ပြီးတော့ပြောင်းလဲအသုံးပြုလိုက်ရမယ်အနေအထားရှိလာနိုင်ပါသလားစီးပွားရေးလုပ်ငန်းရှင်ဒေါက်တာစုထွန်းကအ
ိန္ဒိယဘက်ကတော့အလောက်ပြန်တော့မတွင်းဘူးဒါပေမဲ့တခုတော့ရှိတာပေါ့ဟိုလက်ရှိကျွန်တော်တို့ကျင့်သုံးနေတာဟာတော့တခုမှပြီးပြောရမယ်ဆိုရင်ဒီမှာကျွန်တော်တို့ Chinese ဆိုတာပေါ့နော် CNY နဲ့ဒီခြေရနေရမှာတော့ကျွန်တော်တို့ကရုပ် CNY ရပြီးတော့မှတခြားကာလစီပြန်ချင်းရင်တော့လေတက်ဆိုင်ရဘန်ပေါ့ဟိုဘန်တော့ China တို့ဟာမျိုးဟာ convert ပြန်လုပ်ပေးတာပေါ့နော်ဒါပေမဲ့ rate ကတော့တခုရှိတာပေါ့အတက်ကြတော့ရှိတာပေါ့နော်ဒါပေမဲ့အဲ့လိုပေါ့ CNY ကျွန်တော်တို့ကသုံးရင်ဒီတိကတော့ငွေပေးခြေရနေရမှာကျွန်တော်ကဟို US ဒေါ်လာတော့ဟိုပေးခြေရတာလွယ်တာပေါ့သူတော့လည်းပဲအခုလက်ရှိနေထားမှာဒီ US ဒေါ်လာနဲ့ကြတော့တွားလာတာခုန position မှာကျောင်းကောင်တွေကျွန်တော်တို့တုံးတဲ့နေရာမှာအခက်အခဲဖြစ်တာ။ဟိုဘန်တစ်ခုတည်းကနေပြီးတော့ဒီ boat transfer နဲ့ကြောင်းတော့လွယ်တာပေါ့။ဒါတော့လည်းပဲခုနကပြောတဲ့ဒီအခြေအနေရတော့ million dollar နဲ့ပြည့်ရှည်နေမှာတော့ခါရကြံ့ကြံ့မှုတွေရှိတယ်။တချို့ဆိုရင်ဒါသားနဲ့ချီပြီးတော့မှကြံ့ကြံ့မှုတွေရှိတယ်။အခုမူလတာရှိတယ်။ the wall stand တော့လာရှိတယ်။ဒီချက်တွေရှိနေမှာပေါ့နော်။အဲ့တော့သူကတော့ဒါနည်းလမ်းတစ်ခုနေတော့ဒါ rubies နဲ့တော့လုပ်တဲ့အားလုံးဟိုကပ်ပေါက်တခုနေတော့ရှိတာပေါ့ဟိုဆင်တီလာဆိုတော့လေခုနပြောသလိုပေါ့နော်တရားရယ်တော့လေဆင်တီလာတော့ပို့ပြောလည်းပဲဒါထပ်ပေါက်နေလေရှိရတဲ့ကြောင့်ကျွန်တော်တို့ကတော့အဲဒီဟိုတဲ့နေနဲ့ဝယ်လူရောင်းလူနေနဲ့ရွေးချယ်စရာတခုနေနဲ့ထပ်ပြီးတော့ရှိတယ်လို့မြင်ပါတယ်ဒါကျွန်တော်ကတော့ဒါကောင်းတဲ့လာလာလို့တော့မြင်ပါတယ
်ဆိုတော့ဒီအိန္ဒိယကုန်သည်တွေကသူတို့ဘက်ကပို့ပြီးတော့ရောင်းရနိုင်ကြီးပေါ့နော်ရူဘီဝင်လာမယ်ဆိုတော့သူတို့ဘက်ကစေးပစ္စည်းလိုဟာမျိုးများပို့ပြီးတော့ကုန်သွယ်ရေးမှာသူတို့ဘက်ကပို့ပြီးတော့များရောင်းလာရနိုင်တယ်ဆိုတော့အနည်းအထားကြောင့်လားသူတို့ဘက်ကဟိုဘာကြောင့်ဟိုအထူးပဲစိတ်ဝင်စားနေတယ်လို့ဆရာယူဆပါလဲရှင
်လက်ရှိကတော့သူတို့ကဘေးချေရတဲ့မြေကပို့များနေတာပေါ့နော်အမှားပဲလို့ကျွန်တော်တို့ကဘဲဆိုတဲ့ဒိန်းကြီးကိုအဓိကရောင်းတယ်ဒီကဘာမှာတော့ဒီဘက်တင်ပို့တဲ့နိုင်ငံတွေမှာတတိယမြန်မာနိုင်ငံတတိယဆင့်မှာရှိနေတာပေါ့နော်အဲသူကပြောရတဲ့သူဆရာမလည်းခုနရုပ်ပြနေမှာပါလေ
ဟုတ်ကဲ
့ဘာမှအဲ့ဒီကြရတော့ US ဆိုလာတော့ပေးရတယ်ဆိုတော့အားရရော Ruby နဲ့ပေးရမယ်ဆိုတော့သူတို့အတွက်ပို့ပြီးတော့ဒီကောင်းတဲ့နေထားလို့ကျွန်တော်မြင်တာ။နောက်တစ်ဖက်ကလည်းခုနသူတို့ကထွက်ကုန်တွေဖြစ်တဲ့စီးပွားနဲ့ကြားထွက်ကုန်၊ဆက်မှုထွက်ကုန်တွေပို့ပြီးရောင်းရမယ်ဖွင့်ရတယ်လို့သူကမြင်လို့
ကျွန်တော်တို့အမေရိကန်တို့လာရဲ့အခုဒီကိုရအောင်ရှော့ရှာနေတဲ့ကြောင့်လို့ဒီလူပြီးပါရှင်းတာလေဒါလို့မြင်တယ်။လက်ရှိမှာအိန္ဒိယနဲ့မြန်မာကြားကုန်သွယ်မှုကဒေါ်လာ1.3ရှစ်ဘီလီယံရှိနေပြီ။တကယ်လို့ရူပီအသုံးပြုငွေပေးချေရစနစ်တွေဖြစ်လာရင်တော့ ကုန်သွယ်ရေးတိုးတက်လာမယ်လို့လဲအိန္ဒိယ EEPC ရဲ့ဥက္ကဋ္ဌဟောင်းပီကေရှာကပြောပါတယ်။ဒီအစီအစဉ်အရမြန်မာဘက်ကအိန္ဒိယကိုတင်ပို့ကုန်အားလုံးအတွက်အိန္ဒိယရူဘင်းငွေကြေးလက်ခံမှာဖြစ်တယ်လို့အိန္ဒိယဘက်ကသွင်းကုန်တွေကိုလည်းပို့ကုန်ရောင်းဝယ်နေပြီးချင်နိုင်မှာဖြစ်တယ်လို့ EEPC ကပြောပါတယ်။
မတ်တန်ဂီထိုင်းစုစည်းတင်ပြပေးခဲ့တဲ့စီးပွားရေးကဏ္ဍပါရှင်အခုဆက်ပြီးတော့လူမှုရှုခင်းအစီအစဉ်ကိုတင်ဆက်ပေးကြပါမယ်ကျူလိုင်လ၄ရက်နေ့အမေရိကန်လွတ်လပ်ရေးနေ့မှာတော့အမေရိကန်ရောက်တဲ့မြန်မာနယ်ပွားတွေလွတ်လပ်ရေးရဲ့အနှစ်အသာကိုခံစားနေကြချိန်မှာမြန်မာနိုင်ငံမှာတော့လွတ်လပ်မှုနဲ့ပို့ပြီးတော့ဝေးကွာနေပြီလို့ပြောပါတယ်လွတ်လပ်တဲ့အရာသာကိုဆုံးရှုံးသွားတော့မှာပို့ပြ
လွတ်လပ်ရဲ့နှစ်သာရရဲ့ဖြစ်တဲ့ဒီလွတ်လပ်မှုတန်းတူညီမျှမှုအခွင့်အရေးရှိမှုစားရာတွေကိုမိမောင်းထိုးပြပြီးတော့လွတ်လပ်ရေးပွဲတွေဆင်နွှဲကြလို့ရှိပါတယ်အမေရိကန်ပြည်သူတိုင်းဒီလွတ်လပ်ရေးတန်ဖိုးတွေကိုခန်းစားပြီးတော့ပြောပွဲရှင်ပွဲတွေလုပ်ကြတာပါအခုလိုမျိုးဒီအမေရိကန်ပြည်သူတွေလွတ်လပ်ရေးနှစ်သာရတွေကိုခန်းစားနေချိန်မှာမြန်မာနိုင်ငံမှာတော့လွတ်လပ်ခွင့်တွေတစ်ပြည့ လူငယ်ဆရာဝန်တယောက်ဖြစ်တဲ့ဒေါက်တာဂေကအခုလိုပြောပြပါတယ်
ဒီလိုလမ်းမှုဒီ freedom ဆုံးရှုံးတာကတော့နေပြည်တိုင်းမှာပဲအဲဒါပြောမယ်ဆိုကျွန်တော်တို့အဓိကဆိုကျွန်တော်တို့ဒီဟောပေါ့အခုလိုမျိုးဟိုဒီဟော freedom of expression ပေါ့ expression လို့ပြောရမှာကိုကြီးကြီးကြီးမဟုတ်ဘူးနော်ကိုကကိုပဲဒီဟိုကိုဒီ social media account ပဲကိုပြောချင်တာကိုလွတ်လွတ်လပ်လပ်မပြောရဲအဲကိုသဘောကျတဲ့ဟာကိုလွတ်လွတ်လပ်လပ်မแชร์ရဲပေါ့နော်အဲအဲ့လိုမျိုးလုပ်ခွင့်မရှိဘူးနော်အဲ့လိုမျိုးလုပ်လို့လည်းမလွယ်မရဘူးပေါ့နော်နောက်ပြီးတော့ကျွန်တော်တို့ဒီ freedom of assembly ပေါ့ political intention မပါပဲလူစုလူဝေးတော့ဝင်ရောနဲ့ဒီလှဲတဲ့လူနေရာမျိုးမှာတယောက်တည်းသွားနေရတော့အခက်မသိရင်ဘယ်တော့ဘယ်နေရာနေပေါ်လာမှမသိပဲဖုန်းယူစစ်တာဒါညာဆိုတာမျိုးတွေရှိတော့ဒါကတော့ပြောရင်တော့ဒါမျိုးဆုံးရှုံးမှုတွေကအများကြီးပေါ့နော်အာနောက်နေတခြားနေပြည်မှာလည်းအဲ့လိုပါပဲကျွန်တော်ဒီဟွာရဒီကိစ္စတွေဖြစ်ပြီးတဲ့နောက်ပိုင်းမှာဒီဟွာတွေကိုဒီ internet access တွေကအစဟိုကန့်တက်ဖြစ်တာတွေနောက်တစ်ခါဒီတမင်တက်သက်ကိုလည်းလမ်းမမီနိုင်အောင်လုပ်ပြီးတော့ဈေးတွေကြည့်အောင်လုပ်ပြတာတွေဆိုတော့ပြောရင်တော့ဒီလိုမျိုး information access ကလည်းကျွန်တော်တို့မှာပြန် freedom နဲ့ဆုံးရှုံးနေလို့ပြောလို့ရတာပေါ့နော်အဲ့လိုမျိုးတွေဆုံးရှုံးမှုတွေအများကြီးရှိတယ်နောက်ပြီးတော့အခုလိုမျိုးပေါ့ဘာလို့လူငယ်ဘာဝလူဟာဖြစ်တဲ့ဆိုတော့အလုံးစိတ်ပဲပေါ့မှာခရီးသွားတဲ့ကိစ္စလိုမျိုးပဲသင်တော့မယ်ဆိုရင်လည်းပခုသွားမယ်ဆိုပါဆိုအဲရန်ကုန်အပြင်ထွက်ကားဖို့ဟိုလောက်ကြာတယ်ပခုနှစ်ခါသွားတော့ကြာတာပေါ့နော်အဲ့လိုမျိုးဘာဖြစ်လို့ဒီအထက်ထက်ဟွာအကာအကာနဲ့ဆိုတော့လေသွားရတာလဲတော်ရှင်မှုတလက်မှုတွေရှိမှာမဟုတ်ဘူးပေါ့နော်အဲ့တော့တခြားတမီးရောက်ဖို့ဆိုအရန်ကြီးအဝေးကြီးအကြာကြီးအချိန်တွေအလားအသက်ဆုံးရှုံးပေါ့နော်ဒါမျိုးခေးသွားရတဲ့တော်ရှင်မှုတွေပဲလဲရမှာမဟုတ်ဘူးပေါ့နော်ဒါပြောရင်တော့အဲ့ထက်အများကြီးဆုံးရှုံးမှုတွေရှိပါပဲအများကြီးပါပဲလွတ်လပ်မှုဆုံးရှုံးတဲ့ခါတွေပေါ့ဘူ
းတစ်ဆက်တည်းမေ့ချင်တာပေါ့နော်ဒီမြန်မာနိုင်ငံမှာဒီမိုကရေစီစနစ်ကိုကူးပြောင်းခဲ့တဲ့ဒီ6နှစ်ကျော်ကာလအတွင်းပေါ့နော်အဲ့ဒီမှာဟိုလူငယ်တွေတွက်ကိုဘယ်လိုမျိုးအခွင့်အလမ်းတွေပွင့်ခဲ့လဲအထူးသဖြင့်ဒီအမေရိကန်ကလူငယ်တွေနဲ့ရှင်လို့ရှင်ရင်ဘလောက်လွတ်လပ်တဲ့အရသာကိုခံစားခဲ့ရတယ်လို့ရောပြောလို့ရနိုင်လဲရှက
်ရှိပါတယ်အများကြီးပါပဲအများကြီးပါရှိပါတယ်ဆိုတော့ဥပမာဆိုပါဆိုကျွန်တော်တို့ဒီကာလမှာဘလို့လို့မရဘူးမိုးချုပ်တကောင်ဖြောက်သွားလို့မရဘူးလူငယ်ဆိုလူငယ်စကားပဲပြောတာပေါ့နော်အဲ့ဒီအဲကာလမှာဆိုရင်ပြဿနာမရှိဘူးတကောင်လုံးဖြောက်သွားပြီးဟိုကားနယ်ပဲတော်လမ်းမဲဆက်ဆော့ကိုဒုက္ခပေးမဲ့သူလည်းမရှိဘူးဘာမှသားမသိမဲ့သူလည်းမရှိဘူးကိုအန်ရလေးကိုကြည့်ရှောင်ပြီးတော့အေးစလို့လို့လည်းတော့အလှူရှားလို့ရတယ်ဒါလူငယ်တဘာဝပြောတာပါတာပေါ့နော်အဲ့လိုမျိုးပွဲလန်းတပင်နေဆိုလည်းအများကြီးကျွန်တော်တို့ဝါလို့လို့ရတယ်လို့လည်းတွလာလို့ရတယ်ဘယ်လိုမျိုးရှိမလဲလူစုလူဝေးလို့လည်းအဲ့လောက်ကြီးဘာပြဿနာမှမရှိခဲ့ဘူးပေါ့နော်နောက်ဆုံးအဲ့ကာလမှာကျွန်တော်ကစာဖတ်တဲ့တယောက်စာဖတ်တဲ့သူဆိုတော့လေအဲ့လူကျွန်တော်တို့ရင်တော်ဟိုဝါရီတော်ပြတ်သွားတာပေါ့နော်ကြာရင်ဒီဟိုစင်စာတွေပါလေပြတ်သွားတာပေါ့နော်ရုပ်ရှင်ကားတွေပါလေဆိုတော့ကျွန်တော်လို့လည်းပူကြည့်ရတယ်တောက်စာပေးဆိုလို့လည်းပူဖတ်ရတယ်ပေါ့နော်အဲ့ဒီဘက်တော့ဘယ်မှာတော့အဲ့ဒီရှိမလားကျွန်တော်တို့ကအဲ့ကာလကိုဖြတ်သန်းခဲ့တဲ့သူတွေဆိုတော့အဲ့ဒီဘက်ကာလမှာဒါမျိုးဖြစ်တဲ့ဟာကိုပို့ပြီးတော့ဟိုမခံမရနိုင်ဘူးဖြစ်တယ်ပေါ့
အခုလက်ရှိအခြေအနေကတော့ဒေါက်တာကီအနေနဲ့ပေါ့နော်ကိုလှုပ်ချင်တာကိုလှုပ်လို့မရတဲ့အခြေအနေမျိုးဖြစ်နေပါတယ်ဒါပေမဲ့လည်းဒီအမေရိကန်မှာရှိနေတဲ့ကိုနဲ့ရွယ်သူပေါ့နော်လူငယ်တွေအထူးသဖြင့်ဆရာဝန်တွေအနေနဲ့ကသူတို့လှုပ်ချင်တာဒီ ဖြစ်ချင်တာလွတ်လွတ်လပ်လပ်လုပ်နိုင်စူးစမ်းနိုင်တဲ့အခြေအနေမျိုးရှိနေတဲ့အပေါ်မှာရောဘယ်လိုမျိုးပြောချင်ပါလဲရှင်
ဝန်တာဝန်နေပဲပေါ့ကိုယ်တငယ်ချင်းတွေလည်းဟောဖြစ်နေရတာဆိုတော့လေမြင်နေရပါတယ်အဲဒီမှာကျွန်တော်တို့ ਨੇ အတူတူတောင်းတက်ခဲ့တဲ့တငယ်ချင်းတွေပွဲရခဲ့တဲ့တငယ်ချင်းတွေပေါ့နော်အကုန်လုံးအဲလိုမျိုးရောက်သွားပြီးတော့သူတို့တွေအဆင်ပြေနေတာဟောပြီးဖြစ်နေတာတွေ့ရတယ်ပေါ့နော်အဲ့တော့သူတို့တော့ဝန်တာပြီးမဲ့အခုကတော့ကိုကြတော့လေဟာငါတို့ကြတော့ဒုက္ခမရဘူးပေါ့နော်ဟောပေါ်အောင်ဖြစ်လို့ဆိုတော့အဲလိုမျိုးပေါ့ဟိုစိတ်မကောင်းဖြစ်ရတယ်ပြီးတော့အဲဒါမဲ့လေအဲ့အကြောင်းလေဒီဟာကိုကျွန်တော်တို့ဒီဟာကြီးကိုမြင်ပြောင်းမြင်ဟောဖြစ်ပါစေလို့တော့ချိန်လုံးတူတောင်းလဲကွာကိုလည်းလုံနိုင်တာလုပ်တယ်ပေါ့နော်ဒီလိုလိုရှိ
နောက်တစ်ခုကဒီကိုရဲ့ပေါ့နော်ဒီအတိုင်းဝိုင်းထဲမှာလူငယ်တွေကြားမှာပေါ့လွတ်လပ်မှုဆုံးရှုံးတယ်လို့အာခံစားရတဲ့သူဘယ်လောက်များတယ်လို့ရောပြောလို့ရနိုင်လဲရှင်
တော်တော်များပါတယ်ဗျာဟုတ်ကဲ့ဒါဖြစ်လို့ဆိုတချို့ကျွန်တော်တို့ရွယ်တွေရောကျွန်တော်ထက်ငယ်တဲ့ကျွန်တော်တို့ဆိုလူစုပေါင်းတဲ့လူတွေဆိုတော့ကျွန်တော်ထက်ငယ်တဲ့ညီလေးတွေညီမလေးတွေအကုန်လုံးဒီချင်းဆိုရင် University Life မှာရှိနေရမယ့်ကလေးတွေဆိုတော့လည်းကောင်းကောင်းမတက်ကြတော့ဘူးဗျာကျောင်းနေပါလေမတက်ရဘာမှဖြစ်ရအဲ့တော့ရှင်နေပြအများကြီးပေါ့အတိုင်းပြလည်းအဖက်ဖက်ကကြာဆင်းတာဆိုပညာရေးမှမဟုတ်စီးပွားရေးအကုန်ကြာဆင်းနေတဲ့အချိန်ဆိုတော့အလုံးကိုယ်ရောကာယဖြစ်ကြတာပေါ့နော်အဲ့တော့အလုံးကတော့သဘောချမှတ်မထင်ပါဘူးဟုတ
်နောက်တစ်ခုကဒီလွတ်လပ်မှုပေါ့နော်ဒီလွတ်လပ်မှုဆိုတာကဆုံးရှုံးသွားတဲ့အချိန်ကျတော့မှဒါတန်ဖိုးရှိတယ်လို့ရောပို့ပြီးတော့တွေးပြလာရှင
့်အားတွေးအများကြီးတွေးမိပါတယ်ကျွန်တော်တို့ပုံမှန်နေတဲ့အချိန်ကတော့အေးရိုးပဲကိုပုံမှန်တိုင်းပဲပေါ့နော်ပုံမှန်ဒါကြီးကကိုရပိုင်ခွင့်လို့တော့မထင်ဘူးပေါ့လွတ်လပ်ခွင့်လာတာကိုငါကိုရကူရပိုင်ခွင့်လို့တော့သူရနေရတယ်မဲ့ဆုံးရှုံးသွားတဲ့ခါကျတော့မဟာဒါငါရပိုင်ခွင့်ဒါကြီးတော့ရအောင်ငါတို့ပြန်ပြီးတော့လုပ်ခြင်းလေဟောဖြစ်နေတယ်ဆိုတော့အရင်တော့ကုမအားရရှိတော့သတိမထားမိဘူးပေါ့နော်ဒါပေမဲ့မရတော့ဘူးလို့ဆန်လို့လူမရတော့ဘူးအဲရရလိုက်တဲ့အခွင့်အလမ်းတွေလည်းဆုံးရှုံးသွားတဲ့ဆိုတဲ့ခါကျတော့ဒါကြီးကိုတော်တော်ဟောဖြစ်တယ်ပေါ့နော်ကျွန်တော်တို့ကတော့အဲ့ဒါလိုပါဟုတ
်တကယ်လို့ဒီမြန်မာနိုင်ငံမှာပေါ့နော်လွတ်လပ်မြတ်တာမှုအပြည့်အဝပြန်ပြီးတော့ခံစားရမယ်ဆိုရင်ရောဒီလွတ်လပ်မှုတွေကိုဒီရေရှည်ခံစားနိုင်အောင်ပေါ့နော်ဘယ်လိုကြိုးစားမယ်ဆိုတာမျိုးရောစဉ်းစားမိလားရှင်
ကျွန်တော်တို့အနေနဲ့ကိုလလခန်းဆိုတာဘာလဲအရင်ကဆက်လာမယ်ကျွန်တော်ဆိုမသိခဲ့တခြားမသိခဲ့ဘူးပါဒါတွေမဖြစ်ခင်မှာမသိခဲ့ဘူးဒါငါလွတ်လပ်ခွင့်ဒါငါဈာပိုင်ခွင့်ပေါ့နော်ကိုယ့်ရဲ့ right ဒီ freedom တွေပေါ့နော်အဲ့တော့အဲ့ဒါတွေကိုလည်းတခြားတိချာဖို့လိုတာပေါ့နော်တိအောင်လောက်ဖို့လိုမယ်ပြီးလာရင်လည်းဒါတွေကိုမဆုံးရှုံးအောင်ဘယ်လိုကိုလက်မခံဖို့ပေါ့နော်လက်မခံဖို့လိုတာကျွန်တော်ကျွန်တော်တခါရံကိုလွတ်လပ်ခွင့်ယူသွားတာကိုယူသွားလို့ယူသွားမှမသိဘဲနဲ့လက်ခံနေရတဲ့ပုံစံမျိုးကြီးတွေဖြစ်နေတာအားကြီးပဲပေါ့နော်ကျွန်တော်တို့တိုင်းပြည်မှာအဲ့လိုမျိုးဆိုတော့ဒါကိုလက်မခံမှုဆိုတော့အလုံးကဟိုမိပေါင်းစုံနဲ့ပေါ့အဖက်ဖက်ကနေပြနိုင်ရင်ဒါအနည်းဆုံးတော့ဘယ်လိုပဲအင်အားသုံးပြီးပဲဖြစ်ဖြစ်လက်မခံမှုဆိုတာကိုပြနိုင်ဖို့တော့အရေးကြီးတယ်အဲ့တော့ကျွန်တော်တို့လည်းတကယ်လို့ဒါအချင်းချင်းဖြစ်သွားလို့ကျွန်တော်တို့မှအခုတော့သင်ငန်းတာတွေအများကြီးရခဲ့ကြတယ်ပြောရရင်တော့ကျွန်တော်လူငယ်တွေအတွက်ပေါ့ဒီမှာတော့သင်ငန်းတာတွေရပြီဆိုတော့နောက်ဒါမျိုးချက်မဖြစ်ဖို့ကျွန်တော်တို့အလုံးဝိုင်းပြီးတော့ဒီသင်ငန်းတာတွေအတုံးချပြီးကြိုးစားရမှာပေါ့နော်ဟုတ်ကဲ့
နေရရဲ့အဝေးတနေရာမှာလောလောဆယ်ရောက်နေတဲ့မြန်မာနိုင်ငံကလူငယ်ဆရာဝန်တောက်တက်ကြီးဖြစ်ပါရဲ့ရှင်။သူ့အပါအဝင်မြန်မာနိုင်ငံကလူငယ်တွေဟာဆုံးရှုံးလိုက်ရတဲ့လွတ်လပ်မှုအရာတာနဲ့အခွင့်အလမ်းတွေအခွင့်အရေးတွေကိုအမြန်ဆုံးပြန်ရဖို့အတွက်အင်မတန်မှတောင်းတနေကြတယ်လို့သူကပြောပါရဲ့ရှင်။ကျွန်မစုမြတ်မောင်ပါ
။မဆုမြတ်မောင်ရဲ့လူမှုရှုခင်းအစီအစဉ်မှာရှင်။မကြခင်မှာအစီအစဉ်နဲ့ပြီးဆုံးတော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးတလဲပြောပြပေးပါရှင်။
ယူကရိန်းတပ်တွေဟာလွန်ခဲ့တဲ့သတင်းတစ်ပတ်အတွင်းနိုင်ငံရဲ့အရှေ့ပိုင်းနဲ့တောင်ပိုင်းကနယ်မြေ38စတူရန်ကီလိုမီတာကိုပြန်လည်သိမ်းပိုက်ခဲ့တယ်လို့ဒီနေ့ပဲပြောလိုက်ပါတယ်။ရုရှားနဲ့တိုက်ပွဲတွေပြင်းထန်နေချိန်မှာပဲယူကရိန်းတပ်တွေဟာအရှေ့ဘက်ရှိဗမောက်ဒေသကိုဆက်ပြီးခြိတက်နိုင်ခဲ့တယ်လို့ဒုတိယကာကွယ်ရေးဝန်ကြီးဟန်နာမာလီယာက Telegram မှာပြောထားပါတယ်။2022ခုနှစ်ဖေဖော်ဝါရီလမှာယူကရိန်းကိုရုရှားကစတင်ကျူးကျော်လာခဲ့ကရုရှားသိမ်းပိုက်ထားတဲ့နယ်မြေတွေကိုပြန်လည်ရယူဖို့အတွက်ယူကရိန်းကဇွန်လအစောပိုင်းကတည်းကတံပြန်ထိုးစစ်တရစတင်ခဲ့တာလည်းဖြစ်ပါတယ်။ပြင်သစ်နိုင်ငံမှာအဓိကယုံနေဆက်လက်ဖြစ်ပွားနေချိန်မှာပဲပါရီမြို့တော်ပါရီရဲ့မြောက်ဘက်မြေအောက်ကားကိုယ်တော်မှာမီးလောင်နေတဲ့ကားတွေကိုမီးငြှိမ်းသတ်ဖို့ကြိုးပမ်းရင်းတနင်္ဂနွေနေ့ကအသက်24နှစ်အရွယ်မိသက်သမားတို့သေဆုံးသွားခဲ့ပါတယ်။တနင်္ဂနွေနေ့ညကဖြစ်ခဲ့တဲ့နိုင်ငံအနှံ့ကအဓိကယုံအတွင်းလူပေါင်း150ကျော်ကိုရဲတပ်ဖွဲ့ကဖမ်းဆီးခဲ့ကြောင်းအာဏာပိုင်တွေကပြောခဲ့ပြီးမြေဒါဟာဆိုရင်ပြီးခဲ့တဲ့ရက်တွေကတည်းကအရေးအတွက်ယော့နေသွားခဲ့တာလို့ဆိုပါတယ်။
တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကကိုစံကျော်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Killer William နဲ့ Nick Ivanov တို့ဖြစ်ပါတယ်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွအမြမပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမှာဘေးပရာဝေးကွာလို့လိုတဲ့ဆန္ဒတွေပြကြပါစီရှင်။
This program has come to you from the Voice of America, Washington.